Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်စက်တင်ဘာလ19ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို line to meter 2425 3251နဲ့ line la meter 190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းကြမြင့်ကြပါစေရှင်ကျမကတော့နန်းလောက်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲ့တဲ့နေ့ကိုမောက်ခွန်ညူနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါဗြိတိန်နိုင်ငံတွေကနေစကော့တလန်ခွဲထွက်မထွက်လူလူဆန္ဒခံယူပွဲမှာခွဲမထွက်ရေးဘက်ကအနိုင်ရသွားပါတယ်ဆီးရီးယားမြောက်ပိုင်းကကာရစ်ချီယွာ22ယောက်ကို ISIS အဖွဲ့ကသိမ်းပိတ်လိုက်ပါတယ် GlaxoSmithKline ကုမ္ပဏီရဲ့တရုတ်နိုင်ငံဆိုင်ရာအကြီးအကဲကိုလက်ထိုးမှုနဲ့တရုတ်နိုင်ငံကထောင်ချပြီးကုမ္ပဏီကိုလည်းဒဏ်ငွေဒေါ်လာ1500နီးပါးချမှတ်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြညာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလူတော်တော်များများကစိတ်ဝင်စားနေကြတဲ့အင်္ဂလန်နိုင်ငံကနေစကော့လန်ပြည်ခွဲထွက်ရေးမဲပေးဆုံးဖြတ်ခဲ့ကြတာနဲ့ပတ်သက်လို့
Scotland voted for a stronger Scottish Parliament backed by the strength and security of the United Kingdom and I want to congratulate
ဒီလိုသတင်းတွေနဲ့အတူနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခွာညိုတို့ကပြောပြပေးကြပါအောင်ရှင်
ညပေါင်း300ကျော်ပြည်ထောင်နိုင်ငံနဲ့ပူးတွဲတည်ရှိလာတဲ့စကော့တလန်နယ်ကိုတိကျခွင့်မထွက်ပဲဒီတိုင်းဆက်နေသွားမယ်လို့တမိုင်းဝင်ဒုရုဆန္ဒခံယူဘက်ကနေမဲပေးဆုံးဖြတ်လိုက်ကြပါတယ်။စကော့တလန်မဲဆန္ဒနယ်32ခုကမဲတွေကိုရွတ်တက်ပြီးတဲ့နောက်ပြည်ထောင်နယ်အတူတွဲပြီးဆက်နေခြင်းတဲ့မဲရေအတွက်55.3ရာခိုင်နှုန်းနဲ့ခွဲထွက်ခြင်းတဲ့မဲရေအတွက်40.8ရာခိုင်နှုန်းအထိတိရတာကြောင့်ငကိုခံမှန်းထားတာထက်ကွာခြားချက်ပိုများပါတယ်။မဲဆန္ဒရှင်တွေရဲ့အဲ့ဒီတမိုင်းဝင်ဆုံးဖြတ်ချက်ကြောင့်အီဒင်ဘာ့ကပြည်တော်မှာဝမ်းမြောက်ဝမ်းသာအောင်ပွဲခံကြပါတယ်။အရေးနိုင်သွားတယ်ဆိုတာကိုလက်ခံပြောကြတဲ့မြင်ကွန်းမှာစကော့အမျိုးသားဝါဒီခေါင်းဆောင် Alex Salmond ကလွတ်လပ်ရေးကိုထောက်ခံသူတွေအနေနဲ့မဲရလတ်ကိုလက်ခံဖို့တိုက်တွန်းပြီးလွတ်လပ်ရေးလှုပ်ရှားမှုပြီးမသွားသေးဘူးဆိုတာကိုလည်းအရေးအဝင်ထည့်ပြောသွားပါတယ်။အခုဆိုရင်စကော့တလန်လွတ်လပ်ရေးကိစ္စဖြေရှင်းပြီးသွားပြီမို့အခွန်အကောက်နဲ့လူမှုဖွံ့ဖြိုးရေးအသွင်စီကိစ္စတွေအပါအဝင်လုံခြုံရေးအာဏာအသစ်တွေစကော့တလန်ကိုပိုပေးရေးကတိကဝတ်ကိုပြည်ထောင်နိုင်ငံကလိုက်နာအကောင့်ထဲပို့သွားမယ်လို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောပါတယ်။အဲဒီလုံခြုံရေးအသစ်တွေကိုအင်္ဂလန်ဝေးလ်စ်နဲ့မြောက်ပိုင်းအိုင်ယာလန်နိုင်ငံတွေကိုလည်းပေးသွားမယ်လို့မစ္စတာကင်မရွန်ကပြောပါတယ်။
ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာအမေရိကန်စီကစစ်လက်နက်ပစ္စည်းကူညီရဖို့ကြိုးစားနေပေမဲ့အမေရိကန်သမ္မတအိုဘားမားနဲ့တွေ့ဆုံမှုအတွင်းဒီကိစ္စမအောင်မြင်ခဲ့ပါဘူး။အမေရိကန်လွှတ်တော်မှာပြောကြားခဲ့တဲ့မစ္စတာပိုရိုရှန်ကိုရဲ့မိန့်ခွန်းမှာလည်းယူကရိန်းတပ်ဖွဲ့တွေကိုစစ်လက်နက်ပစ္စည်းတွေကူညီဖို့ကိစ္စကိုပဲတောင်းခံခဲ့တာပါ
။ They need more military equipment. Both lethal and non-lethal.
စစ်လက်နက်ပစ္စည်းတွေရောလက်နက်မဟုတ်တဲ့တခြားစီရေးထောက်ပံ့တွေကိုရောသူတို့ပို့ပြီးတော့လိုနေပါတယ်အရေးတကြီးလိုအပ်နေတာပါကျွန်တော်ပြောတာကိုမှန်မှန်ကန်ကန်နားလည်ပေးစေချင်ပါတယ်စောင်းတွေညဘက်မြင်နိုင်တဲ့မှန်ပြောင်းတွေဟာအရေးကြီးတာမှန်ပါတယ်ဒါပေမဲ့ဒီပစ္စည်းတွေနဲ့စစ်နိုင်အောင်တိုက်လို့တော့မရနိုင်ပါဘူးလို့ယူကရိန်းသမ္မတကပြောသွားတာပါအမေရိကန်သမ္မတအိုဘားမားကတော့ယူကရိန်းရေးကိုတန်တမန်ရေးနည်းနဲ့ဖြည့်ရှင်နိုင်အောင်နိုင်ငံတကာဝိုင်းဝန်းဖိအားပေးမှုတွေဖြစ်လာဖို့အမေရိကန်ကဆက်လက်ကြိုးပမ်းသွားမယ်လို့ပဲမစ္စတာပိုရိုရှန်ကိုကိုဂရိပေးခဲ့တာပါမစ္စတာပိုရိုရှန်ကိုကလည်းအမေရိကန်ရဲ့အကူအညီတွေနဲ့ပတ်သက်လို့အိမ်ဖြူတော်ကမထွက်ခွာခင်မှာကျေးဇူးတင်စကားပြောခဲ့ပါတယ်စစ်လက်နဲ့အကူအညီကိစ္စမအောင်မြင်ပေမဲ့မစ္စတာပိုရိုရှန်ကိုရဲ့ဝါရှင်တန်ခီးစဉ်ဟာအလဟတ်သက်မဖြစ်ခဲ့ပါဘူးစစ်တပ်ကိုလုံခြုံရေးဆိုင်ရာအကူအညီတွေပေးဖို့ဒေါ်လာ46တန်းကူညီမယ်လို့အမေရိကန်ကပြောခဲ့ပါတယ်ရှင်
ISIS စစ်လက်နက်စစ်သွေးကြောအဖွဲ့ကိုတိုက်ခိုက်ဖို့အတွက်ဆီးရီးယားကသဘောထားမတင်မာတဲ့သဘောမျိုးကိုလက်နက်တပ်ဆင်လေ့ကျင့်ပေးမယ်။သမ္မတအိုဘားမားရဲ့အစီအစဉ်ကိုအထက်လွှတ်တော်ကအတည်ပြုပေးလိုက်တာဟာအမေရိကန်နိုင်ငံသားတွေကဘာကြီးနဲ့တင်းကျပ်ကျွန်းထဲရှိတယ်ဆိုတာပြလိုက်တာဖြစ်တယ်လို့သမ္မတအိုဘားမားကဆိုပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလည်းတိုးလာနေတယ်လို့ပြောပါတယ်
။ More than 40 countries including Arab nations have now offered assistance as part of this coalition.
This includes ဒီညမောင်းဖွဲ့ရဲ့ဒီတစ်ပိုင်းဖြစ်အာရဗ်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း40ကျော်ကပါဝင်ကူညီမယ်လို့ကန့်လန့်ထားပါတယ်။ဒီထက်မှအီရတ်တပ်ဖွဲ့တွေကိုထောက်ပံ့တာ၊အီရတ်အစိုးရကိုအားကောင်းအောင်လုပ်တာ၊အီရတ်အရက်သားတွေကိုလူသားချင်းစာနာမှုအကူအညီတွေပေးပြီး ISIL အဖွဲ့ကိုတိုက်ခိုက်တာမှာသူတို့ဘက်ကသူတို့လုပ်ဖို့ဆိုတာတွေပါဝင်ပါတယ်လို့သမ္မတအိုဘားမားကပြောသွားတာပါ။ဒီတော့တွင်မှာပဲအီရတ်က ISIS စစ်သွေးကြောတွေကိုပြင်းထန်တိုက်လေရင်တွေကလေကြောင်းကနေအောင်အမြင်မြင်တိုက်ခိုက်လိုက်တယ်လို့ပြင်သစ်အစိုးရကပြောပါတယ်။စစ်သွေးကြောတွေရဲ့ထောက်ပံ့ပို့ဆောင်ရေးစခန်းတစ်ခုကိုပြင်သစ် Rafael ဂျက်တက်လေရင်တွေကလုံးဝဖျက်ဆီးလိုက်နိုင်တယ်လို့သမ္မတ François Hollande ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
အန်ဆာစစ်သွေးကြောအဖွဲ့တွေဟာတင်ကားတွေရဲ့ထောက်ကူနဲ့အတူတူရကီနယ်စပ်အနီးဆီးရီးယားမြောက်ပိုင်းကကာဒစ်ကျွရွာ22ရွာကိုသိမ်းပိုက်လိုက်ပါတယ်။အစွန်းရောက်ဝါဒီတွေလက်တုံပြန်မာကိုကြောက်ရွံ့တဲ့ရွာသားတွေဟာနေအိမ်တွေကိုစွန့်ခွာထွက်ပြေးကြပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကကိုဘန်နီကာဒစ်ဒေသမှာကာဒစ်လက်နက်ကင်တွေနဲ့အစ္စလာမစ်အစွန်းရောက်လက်နက်ကင်တွေတိုက်ခိုက်နေပုံရတာကိုကြာသပတေးနေ့နှောင်းပိုင်းကထွက်လာတဲ့အပျော်တမ်းရိုက်ကူးထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ကတ်လူမျိုးအများပြားနေထိုင်တဲ့ဆီးရီးယားမြောက်ပိုင်းနေရာတွေမှာ ISIS အစွန်းရောက်အဖွဲ့နဲ့ကတ်လက်နက်ကင်တွေကြားတိုက်ပွဲတွေပြင်းထန်လာတာတစ်နှစ်ကျော်နေပါပြီ။ Arab လို့ခေါ်တဲ့ကိုဗန်နီဒေတာမှာလည်းဗုဒ္ဓနေကစာပြီး ISIS အစွန်းရောက်လက်နက်ကင်တွေဘက်ကအသာစီးရနေပုံပေါ်ပြီးခတ်ကျေးရွာ22ရွာကို ISIS အစွန်းရောက်တွေကသိမ်းပိုက်လိုက်တာလို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောထားပါလေရှင်
။ဂရင်းနိုင်ငံရှိတော်မွေးမှာဂျမားရဲ့လူသား၄ဦးနဲ့တရင်တော်သုံးဦးဒီတရင်တော်အစွဲမှာတက်ခံလိုက်ရပြီးတဲ့နောက်အစ်ဒီတာမှာလုံနေတဲ့ Ebola ရောဂါပညာပေးအစီအစဉ်တွေကိုရပ်ဆိုင်းထားလိုက်ပါတယ်။အီဘိုလာကာကွယ်ရေးကုသရေးနဲ့ပတ်သက်ပြီးလူမှုကိုသိပညာပေးဖို့ကျမရဲ့လူသားတွေစူးစမ်းကြတာနဲ့အမျှဝူမီကျေးရွာဒေသခံတွေကအင်္ဂါနေ့မှာသူတို့ကိုတိုက်ခိုက်တာပါ။ဒေသုံးသူတွေရဲ့အလောင်းတွေကိုစုပြုံပြီးမြှုပ်ထားတဲ့နေရာမှာဂျာတာပိနေကတွေ့ရပြီးတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့လူ6ယောက်ထဲမှနေကိုဖမ်းဆီးထားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒေသတွင်းမှာအီဘိုလာရောဂါပိုးပြန့်နှံ့သွားစေတဲ့ဒီနေ့အစောပိုင်းရောဂါပိုးစတင်ခဲ့တဲ့အဲ့ဒီအခြေတော်ပိုင်းဒေသမှာအီဘိုလာပညာပေးလုပ်ငန်းတွေလုပ်ဖို့မဖြစ်နိုင်တော့ဘူးလို့ဂီနီကျမ်းမာရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဒေါက်တာဖန်တာကေဘာကပြောပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေတောက်ကြညပဲ့တင်များကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာပြည်မြောက်ဖျားကချင်းပြည်နယ်ခါကပူရာစီတောင်ထိပ်ကိုရောက်ပြီးမှဆက်ရှိကြပျောက်ဆုံးနေတဲ့မြန်မာတောင်တပ်သမားနှစ်ယောက်ကိုကူညီရှာဖွေဖို့အတွက်အမေရိကန်တောင်တပ်အဖွဲ့ဝင်နှစ်ယောက်ဒီကနေ့တောက်ကြနေမနေ့မှာပဲမြန်မာနိုင်ငံဆီရောက်လာပါတယ်။အမေရိကန်တောင်တပ်အဖွဲ့ကိုဦးဆောင်သူကတော့မြန်မာနိုင်ငံမှာရှိတဲ့ဒုတိယအမြင့်ဆုံးကမ်ဘလာရာစီတောင်ထိပ်ကိုအောင်မြင်စွာတရောက်နိုင်သူတောင်တပ်သမားအန်တီတိုင်ဆန်ပါ။အဖွဲ့ဝင်နောက်တစ်ယောက်ကဂျိုးဆက်တူပဲဖြစ်ပါတယ်။သူတို့နှုတ်ကခီးရောက်မဆိုင်ပါပဲကချင်းပြည်နယ်စီလေရင်နဲ့ခီးဆက်သွားပါတယ်။အမေရိကန်တောင်တက်ကေဆေးရေးအဖွဲ့ဟာထိုင်းနဲ့တရုတ်ကေဆေးရေးအဖွဲ့တွေရောက်ပြီးနောက်ပိုင်းတတိယမြောက်ရောက်လာတဲ့နိုင်ငံကကေဆေးရေးအဖွဲ့ပါ။ဒါပြင်နီပေါ်နိုင်ငံကတောင်တက်လမ်းညွန်နှစ်ဦးနဲ့ကေဆေးရေးရရင်ပေါင်းနှစ်ဦးလည်းပူတာအုံမှာရောက်နေပါတယ်။ပျောက်ဆုံးနေတဲ့မြန်မာတက္ကသိုလ်ခြေလီနဲ့တောင်တက်အဖွဲ့ဝင်ကိုအောင်မြင့်မြတ်နဲ့ကိုဝေရန်မင်းသူတို့ဟာအောက်ခလ30ရင်းနဲ့မှာခါကပူရာစီတောင်ထိပ်အထိအောင်မြင်စွာရောက်ပြီးတဲ့နောက်တောင်ချေကခြေဆက်စကန်နဲ့အဆက်အသွယ်ပြတ်တောက်နေတာပါ။ရာသီဥတုဆိုးရတဲ့အခြေအနေကြောင့်ရှောက်ဖွေကေဆေးရေးလုပ်ငန်းတွေခက်ခဲကြံကြာနေရပါတယ်။အမြင့်ပေပေါင်း19,000ကျော်ရှိတဲ့ခါကပူရာစီတောင်ကိုအရှိတောင်အရှာမှာအမြင့်ဆုံးတောင်အဖြစ်သတ်မှတ်ထားပါတယ်
။တောင်နှက်မြောက်ကိုရီးယားနှစ်နိုင်ငံရေပိုင်နဲ့အငင်းပွားနေရာအနောက်ဖက်ကျွန်းဆွယ်ဘက်မှာမြောက်ကိုရီးယားကင်းလှည့်ရေရင်တစဉ်ဖြတ်ဝင်လာတဲ့အတွက်သတိပေးတဲ့အနေနဲ့တနက်ပစ်ပေါက်ခဲ့ရတဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးအရာရှိတွေကပြောပါတယ်။တောက်ကြနေကအခုလိုဝင်ရောက်လာမှုဟာမြောက်ကိုရီးယားအာကစားသမားတွေလည်းပါဝင်ရှင်ပြိုင်မှုရှိတဲ့တောင်ကိုရီးယားနိုင်ငံမှာကျင်းပမယ့်အာရှအာကစားပြိုင်ပွဲတရားဝင်ဖွင့်တဲ့နေ့နဲ့လည်းတိုက်ဆိုင်နေတာပါ။တောင်ကိုရီးယားရဲ့ပူရက်စစ်ဦးစီးချုပ်များဥက္ကဋ္ဌကမြောက်ကိုရီးယားရေရင်ဟာနေကင်းပိုင်းမှာပင်လယ်ဝါအတွင်းမြောက်ဘက်ကတတ်မှတ်လိုင်းကိုကျော်လွန်လာခဲ့ပြီးတောင်ကိုရီးယားရေတပ်ကသတိပေးတဲ့အနေနဲ့တနက်တွေပစ်ပေါက်လိုက်လို့6မိနစ်ကြာတဲ့အခါမှာပြန်လည်ထွက်ခွာသွားခဲ့တယ်လို့ပြောပါတယ်
။တရုတ်သမ္မတရှီကျင်းပြင်းဟာ၃ရက်ကြာအိန္ဒိယခီးစဉ်အစိုးမသက်ခင်ဒီကနေ့တောက်ကြနေမှာတော့အိန္ဒိယဝန်ကြီးချုပ်ဟာမန်မိုဟန်စင်အတိုက်ခံကွန်ကရက်ပါတီအကြီးကဲဆိုနီယာဂန်နီတို့နဲ့အတူတခြားကွန်ကရက်ပါတီခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။အစိုးရအဖွဲ့ထဲမှာတရားဝင်ဘာတာဝဲမှယူထားတာမဟုတ်တဲ့ဆိုနီယာဂန်နီကိုအိန္ဒိယအစိုးရကအတိုက်ခံခေါင်းဆောင်တစ်ယောက်ဖြစ်ဒီတွေ့ဆုံပွဲမှာမိတ်ဆက်ပေးပါတယ်။မစ္စတာချီယာကွန်ကရက်ပါတီဒုတိယဥက္ကဋ္ဌအနေရူဂန်ဒီမိသားစုရဲ့မျိုးဆက်ရာဟုဂန်ဒီပါတီကြီးတန်းခေါင်းဆောင်ကာရန်ဆင်းနဲ့ပါတီပြောခွင့်ရအာနန်ရှာမာတို့နဲ့လည်းတွေ့ဆုံပါတယ်။အိန္ဒိယအထွတ်တော်ဥက္ကဋ္ဌနဲ့လည်းမစ္စတာချီဒီကနေ့စောပိုင်းကပြည်ဆိုမှာသေးတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒီလီမြို့မှာတွေ့ဆုံပြီးတဲ့နောက်မှာတော့မစ္စတာရှီကအိန္ဒိယနိုင်ငံမှာဒေါ်လာဘီလီယံ20ရင်းနှီးမြှုပ်နှံသွားဖို့နဲ့အိန္ဒိယကုမ္ပဏီတွေတရုတ်ဈေးကွက်ထဲပို့ပြီးထိုးဖောက်ဝင်ရောက်လုပ်ကိုင်ခွင့်ပြုဖို့ကိစ္စတွေကိုကတိပြုသွားပါတယ်
။ဗြိတိန်ဆေးဝါးထုတ်လုပ်ရေးကုမ္ပဏီကြီးဖြစ်တဲ့ GlaxoSmithKline ကိုတရုတ်တရားရုံးတစ်ခုကဒဏ်ငွေအမေရိကန်ဒေါ်လာတန်490ချမှတ်လိုက်ပါတယ်။ဒါပြင်သူတို့ထုတ်လုပ်တဲ့ဈေးတွေကိုသုံးဖို့ဆရာဝန်တွေနဲ့ဈေးရုံတွေကိုလက်ထိုးတယ်ဆိုပြီးကုမ္ပဏီရဲ့ဗြိတိန်နိုင်ငံသားတရုတ်နိုင်ငံဆိုင်ရာမန်နေဂျာနဲ့တခြားလူတွေကိုလည်းထောင်ဒဏ်တွေချမှတ်လိုက်ပါတယ်။ဟူနန်ပြည်နယ်ချန်ရှာမြို့တရားရုံးကဒီကနေ့ချမှတ်လိုက်တဲ့ဒဏ်ငွေဟာတရုတ်တရားရုံးတစ်ခုကနေချမှတ်ဖို့သမျှအကြီးမားဆုံးဒဏ်ငွေဖြစ်တယ်လို့အစိုးရပိုင်းစင်ဟွာသတင်းဌာနကဖော်ပြပါတယ်။ကုမ္ပဏီရဲ့တရုတ်နိုင်ငံဆိုင်ရာကေဟောင်းမက်ရိုင်လီနဲ့တခြားအရာရှိတွေကိုလည်းထောင်ဒဏ်2နှစ်ကနေ4နှစ်အထိတရားရုံးကချမှတ်လိုက်တာပါ။တရားမဝင်ဝင်ငွေဒေါ်လာဘီလီယံပေါင်းများစွာရဖို့အတွက်ဆေးရုံတွေဆရာဝန်တွေနဲ့ကျန်းမာရေးဌာနတွေကိုလက်ထိုးဖို့ကုမ္ပဏီဝန်ထမ်းတွေကိုရိုင်လီကညွှန်ကြားခဲ့တယ်ဆိုပြီးရဲတပ်ဖွဲ့ကဆွတ်ဆွဲတရားစွဲဆိုခဲ့တာပါ။
ရှိမင်းနိုင်ငံမှာဟိုတီတပုံတွင်နဲ့ဆွန်နီစစ်သွေးကြော်တွေအကြားရဲတော်ကြတိုက်ပွဲတွေဖြစ်ပြီးဒေသခံရပေါင်းများစွာထွက်ပြေးရပြီးတဲ့နောက်စာနာမျိုးတော်စီပြန်တန်းတဲ့နိုင်ငံတကာလေကြောင်းလိုင်းတွေအားလုံးရပ်ထားလိုက်ပါတယ်မျိုးတော်ရဲ့နေရာများပြားကစစ်ဖက်နဲ့ရဲဘက်ခင်းတဲ့စခန်းတွေကိုဟူတီတပုံတွေကသိမ်းပိတ်လိုက်တာနဲ့အမျှညဘက်ဖြစ်တဲ့တိုက်ပွဲတွေမှာလူ40ကျော်သေဆုံးပါတယ်။ဂျာတာပိနေကစပြီးဒီကနေ့ထိဆက်ဖြစ်နေတဲ့တိုက်ပွဲတွေအတွင်းနိုင်ငံပိုင်ရုပ်သံသတင်းဌာနကိုတပုံတွေကအနောက်တွင်နဲ့ပြစ်ခတ်တိုက်ခိုက်တယ်လို့ရေမင်းနိုင်ငံပိုင်သတင်းဌာနကပြောပါတယ်။ မြို့တော်ကကျိုးနဲ့ဆက်သွယ်တဲ့ဖုန်းလိုင်းတွေလုံးလုံးနေပုံရသေးပေမဲ့မိုဘိုင်းဖုန်းနဲ့အင်တာနက်လိုင်းတွေကိုအနာဘယ်တွေကပိတ်ထားတယ်လို့သတင်းတွေမှာပြောပါတယ်။ယီမင်စစ်တပ်နဲ့ဇိုင်ဒီရှီးယားဂိုက်ကွဲဝင်ဟူသီတပုံတွေအကြားတိုက်ပွဲတွေဖြစ်နေတာမှာအခုတိုက်ပွဲကတော့မကြသေးခင်ကမှဖြစ်တဲ့တိုက်ပွဲပါ။အစိုးရကိုအစားထိုးဖို့နဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုပြီးဟူသီတပုံတွေကတိုက်ခိုက်နေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာမိုးပြင်းထန်ရွာတာကြောင့်အစိုးရရုံးတွေစီးပွားရေးလုပ်ငန်းတွေနဲ့ကျောင်းတွေပိတ်ထားရပါတယ်။မနီလာမြို့တော်ကမြင်းနှင်းအရက်တီမှနေထိုင်ကြတဲ့ထောင်ပေါင်းများစွာသောမြို့ကန်တွေဟာအလင်းမြန်တက်လာနေတဲ့ရေကိုဖြတ်ပြီးမြင်းနဲ့နေရာတွေစီဒီကနေ့ရွှေ့ပြောင်းနေကြရပါတယ်။ရေကမြင်းမြန်ဆန်ဆန်းပဲတက်လာနေတာကြောင့်လူနေရပ်ကွက်တွေရေမြုပ်နေတာပါ။အူပိုင်းမွန်တိုင်းဖန်ကွန်းဟာဒီကနေ့ဖိလစ်ပိုင်နိုင်ငံအလဲပိုင်းဒေသကိုဖြတ်တိုက်ပြီးတဲ့နောက်တောင်တုပ်ပင်လေတဲ့ရွှေလျားသွားမဲ့လို့မိုးလေဝသခန့်မှန်းသူတွေကပြောထားကြပါတယ်။တင်းနဲ့အားကစားမှာ Grand Slam ဆုကြီးတစ်ခုရထားမှုတဲ့တရုတ်တင်းနဲ့မဲ့လီနာကစိုးရတဲ့ဒဏ်ရာတွေကြောင့်အနားယူတော့မဲ့လို့ကြေညာလိုက်ပါတယ်။2012ခုနှစ်ပြင်သစ်အိုပန်ပြိုင်ပွဲမှာလီနာအနိုင်ရတာကြောင့် Grand Slam ဆုကြီးတစ်ခုကိုအနိုင်ရတဲ့တရုတ်နိုင်ငံကပထမဆုံးတင်းနဲ့အားကစားသမားဖြစ်ပါတယ်။ဒီနေ့ဆော့ဘန်ကကျင်းပတဲ့ Australia Open တင်းနဲ့ပြိုင်ပွဲမှာလည်းအနိုင်ရပေမဲ့ဒူကောင်တန်ရာရတဲ့အတွက်အဲ့ဒီပွဲပြီးတဲ့နောက်ကစားတာကျဲသွားပါတယ်။ဒူကောင်ခွဲစိတ်ကူတောက်မှု၄ချိန်နဲ့ရောင်နာနဲ့နာကျင်တာတက်တာစီဖို့သတင်းပတ်စင်တိုင်းအချိန်ရပေါင်းများစွာဒူကောင်နဲ့ဆေးထုတ်ထည့်ရပြီးတဲ့နောက်မှာရက်ဖို့အတွက်ခန္ဓာကိုယ်ကတောင်းဆိုလာတယ်လို့ online မှာဒီကနေ့တင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာအသက်32နှစ်အရွယ်လီနာကပြောထားပါတယ်။တင်းနစ်ကစားတဲ့တက်တန်းချောက်ကမ္ဘာတင်းနစ်အသင်းပြိုင်ပွဲ၉ပွဲကိုအနိုင်ရပြီးဩစတြေးလျ Open တင်းနစ်ပြိုင်ပွဲကိုအနိုင်ရပြီးတဲ့နောက်2014ခုနှစ်မှာလီနာဟာကမ္ဘာအဆင့်နှစ်ကစားသမားနေရာအထိရောက်ပါတယ်။ Apple ကုမ္ပဏီရဲ့နောက်ဆုံးပေါ် iPhone အသစ်တွေကိုဒီကနေ့ဈေးကွက်မှာစတင်ရောင်းချတာမှာနည်းပညာသစ္စာတွေကိုယူမှုဖြစ်လေရှိကြတဲ့အာရှတဝန်းကနိုင်ငံတွေမှာအလူရက်ဝယ်ယူနေကြပါတယ်ခင်ဗျာ။
ထိတ်တန့်ရောက်တဲ့ရင်တွေကိုကိုကြကြော်သိန်းနဲ့မခွာညိုတို့ကကြင်ညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့နိုင်ငံတကာနဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါရမယ်Scotland မှာကျင်းပခဲ့တဲ့ United Kingdom ကနေခွဲထွက်ပြီးတခြားလွတ်လပ်ရေးရယူဖို့လူထုဆန္ဒခံယူပွဲမှာခွဲမထွက်ရေးဖက်ကအနိုင်ရသွားပါတယ်။ Britain တနိုင်ငံလုံးတင်မကနိုင်ငံတကာကပါစိတ်ဝင်စားစောင့်ကြည့်ခဲ့ရတဲ့ဒီလူထုဆန္ဒခံယူပွဲမှာအခုလိုပြက်ပြက်တသားအဖြစ်ထွက်သွားပြီးမို့လက်ရှိအာဏာရ Britain အစိုးရအနေနဲ့ရောအတိုက်ခံ Labour Party အတွက်ပါစိတ်သက်သာရာရရစေပါတယ်။နောက်ဆုံးရသတင်းတွေကိုစူးစီးပြီးဦးတန်းလွင်ထွန်းကတင်ပြထားပါရရှင်။
ခွဲမထွက်ပဲ United Kingdom အဖြစ်ဆက်ပြီးပူးပေါင်းနေဖို့ဘက်ကမဲ55ရာခိုင်နှုန်းရရှိခဲ့ပြီး Scotland လွတ်လပ်ရေးလိုချင်တဲ့ဘက်ကမဲ45ရာခိုင်နှုန်းပဲရခဲ့တာမို့အဖြေကပြတ်သားတယ်လို့ဆိုနိုင်ပါတယ်။နှစ်ပေါင်း300ကျော်ပူးပေါင်းနေခဲ့တဲ့အစင်းအလားမပြတ်သွားခဲ့တဲ့အတွက် Britain စီးပွားရေးလုပ်ငန်းကြီးတွေရောနိုင်ငံရေးလောကအတွက်ပါအကြီးအကျယ်စိတ်သက်သာရာရသွားစေခဲ့ပါတယ်။ Scotland ခွဲထွက်သွားခဲ့ရင်ယာရုကနှုတ်ထွက်ပေးဖို့တောင်းဖိအားပေးခံနေခဲ့ရတဲ့ Britain ဝန်ကြီးချုပ် David Cameron က
Scotland ပြည်သူတွေအသူရဲ့သဘောထားဆန္ဒကိုရှင်းရှင်းလင်းလင်းဖော်ပြခဲ့ကြပါပြီ။ရလကရှင်းပါတယ်။ဒီနိုင်ငံပါဝင်တဲ့ United Kingdom နိုင်ငံကြီးအဖြစ်သူတို့ဆက်ပြီးနေသွားကြဖို့ပါ။ United Kingdom နိုင်ငံတော်ကြီးသာပြိုကွဲသွားခဲ့ရင်ရင်ခွင်ပလက်ဖြစ်ရမှာပဲလို့အစိုးရဘက်ကကျွန်တော်ပြောထားခဲ့မှုပါတယ်။ဒါကြောင့်အခုရလကြောင့်တခြားလူသံပေါင်းများစွာနှီးတူကျွန်တော်အလွန်ဝန်းသာကြေညာခဲ့ရပါတယ်
။ခွဲထွက်ရေးဦးဆောင်တောင်းဆိုခဲ့တဲ့ SNP Scotland အမျိုးသားရေးပါတီခေါင်းဆောင် Alex Salmon ကတော့စကော့တလန်လွတ်လပ်ရေးအတွက်ထောက်ခံမဲပေးခဲ့တဲ့လူပေါင်း 1.6 တန်းကိုကျေးဇူးတင်ကြောင်းဒါပေမဲ့လည်း United Kingdom နဲ့ပူးပေါင်းဖို့ဆန္ဒကပိုများတဲ့အတွက်လူထုဆန္ဒကိုလက်ခံကြောင်းပြောခဲ့ပါတယ
်။စကော့တလန်ကိုတည်ချလွတ်လပ်တဲ့နိုင်ငံအဖြစ်ခွဲမထွက်ရေးအများစုကဆုံးဖြတ်ပါတယ်။ဒီလိုဒီမိုကရေစီနီလန်းကျလုပ်ငန်းစဉ်နဲ့ထွက်လာတဲ့ရလဒ်ကိုကျွန်တော်လက်ခံပါတယ်။ပြည်သူအများကိုလည်းလက်ခံဖို့ကျွန်တော်တိုက်တွန်းပါတယ်
။စကော့တလန်ရဲ့အကြီးဆုံးမြို့ကြီးဖြစ်တဲ့ Glasgow မြို့မှာဆိုရင်လွတ်လပ်ရေးတောင်းဆိုတဲ့ဘက်ကမဲတွေပိုရခဲ့ပေမဲ့အားလုံးကိုခြုံကြည့်ရင်ပူးပေါင်းရေးဘက်ကပိုပြီးအသာရသွားခဲ့တာပါ။ဒီလိုမဲဆန္ဒတွေရှိခဲ့တယ်ဆိုတာကိုနားလည်ဆန္ဒပါတယ်လို့လည်းဗြိတိန်ဝန်ကြီးချုပ် David Cameron ကပြောပါတယ်
။ Holyrood ဘက်မှာ SNP ပါတီရဲ့ခွဲထွက်ရေးမဲတွေအသာရခဲ့တယ်ဆိုတာကိုလည်းကျွန်တော်တို့လေ့စားပါတယ်။ဒါဟာအဲ့ဒီမှာရှိတဲ့ Scotland လူမျိုးတွေရဲ့ဆန္ဒကိုထုတ်ဖော်ခဲ့တာပါပဲ။ဒါပေမဲ့လည်းအခုလူလူဆန္ဒခံယူပွဲမှာပူပေါင်းရေးနဲ့ခွဲထွက်ရေးကိုလက်ခံတယ်လက်မခံဘူးရှင်းရှင်းလင်းလင်းမေးခွန်းထုတ်ပြီးအများစုရဲ့အဖြေကိုတောင်းခံခဲ့ပြီးအဖြေကထွက်လာခဲ့ပြီးမျိုးဆက်တစ်ခုအတွက်ရှင်းလင်းသွားခဲ့ပါပြီ။
အနာယကွန်ဆာဗေးတစ်ပါတီကို စကော့တလန်မှာလူကြိုက်မများတာကိုသိတဲ့ဒေးဗစ်ကင်မရွန်အနေနဲ့ဒီအချက်ကြောင့်စကော့တလန်နိုင်ငံတော်ကြီးကနေခွဲထွက်သွားတာမျိုးမဖြစ်စေဖို့အကြီးအကျယ်မြစ်တာရက်ခံနေကြရတာပါတစ်ဖက်မှာကြည့်ရင်လည်းအတိုက်အခံလေဘာပါတီကြီးအနေနဲ့စကော့တလန်ခွဲထွက်သွားခဲ့ရင်ဒီနယ်ထဲမှာရှိနေတဲ့လေဘာအင်အားစုတွေဆုံးရှုံးသွားရမယ့်ပုံရှိတာမို့လေဘာပါတီဘက်ကလည်းခွဲမထွက်ရေးဘက်ကိုပဲဦးတည်ပြီးမြစ်တာရက်ခံနေကြတာပါလေဘာပါတီခေါင်းဆောင်အက်မယ်လီဘန်က
ကျွန်တော်တို့ဟာဒီနိုင်ငံတော်ကြီးကိုပူးပေါင်းပြီးဆက်နေသွားဖို့နဲ့မကဘဲဘလို့ပုံနဲ့ညီညွတ်ဆက်ပြီးနေသွားမလဲဆိုတာကိုပါလှုပ်ဆောင်ဆုံးဖြတ်နိုင်ခဲ့ကြောင်းကျွန်တော်တို့ရဲ့တားဆင်မြေးဆက်တွေကိုပြောပြကြပါစို့
အခုကျင်းပခဲ့တဲ့စကော့တလန်လွတ်လပ်ရေးလူမှုဆန္ဒခံယူပွဲကိုစကော့တလန်ပြည်သူတွေအကြားအသေးနှလုံးနဲ့အုံနောက်မဲခွဲပွဲလို့တောင်တင်စားခဲ့ရတာပါစီးပွားရေးလူမှုရေးနိုင်ငံရေးတည်ငြိမ်မှုရေရှည်မျှော်တွေးမှုတွေကိုကြည့်တဲ့တမားယိုးဆွဲရင့်ကျက်သူတွေနဲ့အရာရာကိုအသိရင်ဆိုင်မယ်ကိုကြမှာကိုဖန်တီးမယ်ဆိုတဲ့ငရွယ်သူမျိုးဆက်တွေတက်ကြွသူတွေအကြားအကြိတ်နဲ့မဲဆွယ်လှူရှာခဲ့ရတာပါစကော့တလန်အင်္ဂလန်ဝေလနဲ့မြောက်အိုင်ယာလန်တို့ပါဝင်တဲ့ United Kingdom အဖြစ်ကနေစကော့တလန်ပဲ့ထွက်သွားခဲ့ရင်ဗြိတိန်နိုင်ငံအနေနဲ့ NATO ဥရောပသမဂ္ဂနဲ့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေကြားမှာဩဇာလွှမ်းမိုးမှုကြာဆင်းစေမယ်အပြင်စီးပွားရေးငွေကြေးအရာရှုပ်ထွေးမှုတွေလည်းရှိလာမှာပါစကော့တလန်မှာထားရှိတဲ့ Nuclear လက်နက်နဲ့ရေဒက်စခန်းတွေကိုဘလို့ရွှေ့ပြောင်းခွဲဝေမလဲဆိုတဲ့ရှုပ်ထွေးမှုတွေလည်းရှိလာမှာမို့အခုခွဲမထွက်ရေးရလဒ်ဟာအကောင်းဆုံးဖြစ်တယ်လို့ဗြိတိန်နိုင်ငံရေးတုံ့တက်သူတွေကယူဆကြတဲ့အပြင်စကော့တလန်အတွက်လည်းအခုလှုပ်ရှားမှုတွေအရကိုပိုင်အုပ်ချုပ်ခွင့်နဲ့ပြဋ္ဌာန်းခွင့်အခွင့်အရေးတွေပိုပြီးရလာစေမှာလည်းဖြစ်ပါတယ်ခင်ဗျာ
တို့ရချင်ပါရှာကမ္ဘာနိုင်ငံတော်တော်များများမှာတိုင်းရင်းသားတွေရဲ့လူမျိုးစုတွေရဲ့ခွဲထွက်လိုတဲ့ဆန္ဒကိုလက်နက်အင်အားနဲ့ပိတ်ပင်တားဆီးနေချိန်မှာနှစ်ပေါင်း300နီးပါးအတူနေလာတဲ့ United Kingdom ခေါ်ဗြိတိန်နိုင်ငံကခွဲထွက်မယ်မခွဲထွက်ဘူးဆိုတာကို Scotland လူထုကဆန္ဒမဲနဲ့ဆုံးဖြတ်ခဲ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသောရရှင်ရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေနေ့တရားရေးလေလံအစီအစဉ်မှာကြားကြရအောင်ပါခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax နံပါတ် 2323255552 ဖြစ်ပါတယ်တရားမပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့ပြပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်စနေနေ့တရားရေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်အခုတခါIS စစ်သွေးကြွားရဲ့အကြမ်းဖက်မှုကြောင့်ဆီးရီးယားမှာရှိတဲ့ကတ်လူမျိုးတွေတူရကီနယ်ဆက်ကိုအစုအပြုံလိုက်ထွက်ပြေးလာကြပေမဲ့တူရကီနယ်ဆက်လုံခြုံရေးတပ်ဖွဲ့ကသူတို့ကိုတားဆီးခဲ့ကြပါရယ်တူရကီနိုင်ငံဟာဆီးရီးယားပြည်တွင်းစစ်ကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်9သိန်းလောက်ကိုလက်ခံထားပြီးသားဆိုပေမဲ့လူနည်းစုကတ်လူမျိုးတွေနဲ့ဆက်ဆံရေးမပြေပြေတဲ့တမိုင်းကြောင်းလည်းရှိနေပါရယ်တချိန်ထဲမှာပဲဆီးရီးယားနယ်ဆက်ကတဆင့် IS စစ်သွေးကြွားတွေစိတ်ဝင်လာမှကိုစိုးရိမ်နေကြပါရယ်စာတီကာဟုတ်ရဲ့တရင်လွာကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ဆီးရီးယားနိုင်ငံမြောက်ပိုင်းကကတ်လူမျိုးစုတွေနေတဲ့ခြေရွာ20လောက်ကို IS သွေးကြွအဖွဲ့တွေသိမ်းပိုက်လိုက်ပြီးတဲ့နောက်ထောင်ချီတဲ့ကတ်လူမျိုးတွေတူရကီနိုင်ငံနယ်စပ်ကိုထွက်ပြေးလာကြပါတယ်။ဒုက္ခသည်အဖြစ်ခိုးလုံမှုဝင်လာကြသူတွေကိုတူရကီနယ်စပ်လုံခြုံရေးတပ်ဖွဲ့တွေကတားဆီးခဲ့ပြီးဒုက္ခသည်ဆွေမျိုးတွေကိုကူညီမဲ့သူတွေနဲ့တူရကီစစ်သားတွေကြားခက်ရန်ဖြစ်ပွားခဲ့ကြပါတယ
်။ဆီးရီးယားကထွက်ပြေးလာသူတွေထဲမှာကျွန်တော်တို့ဆွေမျိုးတွေပါပါတယ်။စစ်ကြောင်ဒီမှာခိုးလုံးမှုသူတို့ထွက်ပြေးလာကြတာပါအခုတော့သူတို့ကိုအဝင်မခံဘူးဖြစ်နေပါတယ်ဟိုဘက်ချမ်းမှာစစ်ဖြစ်နေလို့သူတို့ကိုဝင်ဝင်ပေးဖို့တောင်းဆိုပါတယ
် IS သွေးကြွအဖွဲ့တဲ့ဝင်ကူဖို့လာကြမဲ့ဥရောပနိုင်ငံသားအစွန်းရောက်တွေကိုတားမြစ်ပေးဖို့တူရကီနိုင်ငံသားကြီးဝန်ကြီးတက်ကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ
်ကျွန်တော်
တို့အနည်းကပူးပေါင်းဆောင်ရွက်ဖို့လိုပါတယ်တူရကီတနိုင်ငံနဲ့လုပ်လို့မရပါဘူးအထူးသဖြင့်ဥရောပနဲ့အမေရိကန်နိုင်ငံတွေရဲ့အခန်းကဏ္ဍကပိုအရေးကြီးပါတယ်ဒီကိစ္စမှာဂျာမနီနဲ့ပိုးပြီးပူးပေါင်းဆောင်ရွက်ဖို့လိုပါတယ်
IS သွေးကြွအဖွဲ့နဲ့ဆက်နွယ်နေတယ်လို့တန်တရားအဖြစ်ခံရသူ15ဦးကိုဒီတစ်ပတ်ထဲမှာပဲဩစတြေးလျနိုင်ငံမှာဖမ်းဆီးခဲ့ပါတယ
် Well that's the intelligence
ကျွန်တော်တောင်လိုင်းသတင်းတွေအရ IS သွေးကြွအဖွဲ့ရဲ့စစ်မြင့်ခေါင်းဆောင်လို့ယုံကြည်ထားတဲ့ဩစတြေးလျလူမျိုးတူကဒီတိုင်းပြည်မှာတပ်ဖြတ်မှုတွေလုပ်ပြဖို့ IS ထောက်ခံသူတွေကိုဆွဲဆောင်တိုက်တွန်းတာတွေလုပ်နေပါတယ်
အမေရိကန်ပြည်ထောင်စုကတော့အီရတ်ကစစ်သွေးကြောင့်စခန်းတွေကိုလေကြောင်းဘုံကျဲတိုက်ခိုက်မှုတွေလုပ်နေပြီးလိုအပ်လာရင်ဆီးရီးယားနိုင်ငံတည်းထိဆက်လုသွားဖို့ရှိနေပါတယ်။နိုင်ငံတကာပူးပေါင်းတပ်ကစစ်သွေးကြွတွေကိုချိန်မုံးရမှာအချိန်ယူရသလိုလုပ်ငန်းအရရှုပ်သွေးမှုတွေရှိနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဖေးကပြောပါတယ်။
This will not be easy.
ကျွန်တော်အထုတ်မှုကမလွယ်လောက်ပါဘူး။အချိန်တိုနဲ့ပြီးမှမဟုတ်သလိုရိုးရှင်းတဲ့ကိစ္စလည်းမဟုတ်ပါဘူး။ကျွန်တော်တို့ကအယ်ခိုင်ဒါနဲ့လိုပဲ ISIS အဖွဲ့နဲ့လည်းစစ်ဖြစ်နေတာပါ။
IS သွေးကြအဖွဲ့ဟာကမ္ဘာပေါ်မှာငွေကြေးနဲ့လက်နက်အင်အားအတောက်တင်းဆုံးအကြမ်းဖက်အဖွဲ့လို့ဆိုကြပါတယ်။ဒါကြောင့်လဲကမ္ဘာတစ်လောမှာစိတ်အချင်ပေါက်နေတဲ့မွတ်စလင်လူငယ်တွေကိုဒီအဖွဲ့ထဲဝင်လာဖို့ဆွဲဆောင်နိုင်ပြီးအထူးသဖြင့်ဥရောပကမွတ်စလင်တွေပဲဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့စစ်သွေးကြတွေကိုချေမုန်းနိုင်မဲ့ထိရောက်တဲ့ပူးပေါင်းဆစ်စင်ရေးတွေလှုပ်သွားဖို့နဲ့အဲ့ဒီဒေသတွင်းနိုင်ငံရေးအတိုးတက်မှုတွေပေါ်မူတည်ပြီးလေကြောင်းတိုက်ခိုက်မှုတွေကိုချိန်ဆလှုပ်ဆောင်သွားဖို့ဝန်ကြီးချက်ခေကအကြံပေးထားပါတယ
်။ကိုညာဝင်းအောင်တင်ဆက်ခဲ့တာဖြစ်ပါရဲ့ရှင်။အခုတခါ16ရက်ကြာပျောက်ဆုံးနေတဲ့မြန်မာတောင်တက်သမားနှစ်ဦးကိုရှာဖွေဖို့အတွက်အမေရိကန်နဲ့နီပေါ်လ်ကရှာဖွေကယ်ဆယ်ရေးအဖွဲ့တွေဟာဒီကနေ့ရန်ကုန်မြို့ကနေပူတာအိုမြို့ကိုထွက်ခွာသွားပြီးဖြစ်ပါရဲ။ဒီအဖွဲ့တွေဟာရာတူဥတုအခြေအနေကောင်းတာနဲ့ခါကာဘိုရာစီတောင်ထွန်းနဲ့အနီးဆုံးကျေးရွာဖြစ်တဲ့တဟောင်ဒမ်ကျေးရွာကိုရဟယင်းနဲ့ဆက်လက်ထွက်ခွာဖို့ရှိသလိုမြေပြင်ကယ်ဆယ်ရေးအဖွဲ့တွေကလည်းဒီကနေ့တဟောင်ဒမ်ရွာကနေစတင်ထွက်ခွာနေပြီလို့ True Foundation ကပြန်ကြားရေးတဝန်ခံကပြောပါရဲ။တင်အပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့မြန်မာပြည်မှာသာမကအရှိတောင်အာရှမှာပါအမြင့်ဆုံးလို့သတ်မှတ်တဲ့ခါကာဘိုရာစီတောင်ကိုအောင်အောင်မြင်မြင်တက်ရောက်ခဲ့ပြီးတဲ့နောက်အဆက်အသွယ်ပြတ်ပျောက်ဆုံးသွားခဲ့တဲ့ကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့ကိုရှာဖွေနိုင်ဖို့အတွက်နိုင်ငံတကာရှာဖွေရေးအဖွဲ့တွေပူးပေါင်းပါဝင်လာရမှာဒီကနေ့မှာတော့အမေရိကန်နဲ့နီပေါ်လ်နိုင်ငံကကယ်ဆယ်ရေးအဖွဲ့တွေဟာရန်ကုန်မြို့ကနေပူတာအိုမြို့ကိုဖွဲ့ခွာသွားပြီးဖြစ်ပါတယ်အမေရိကန်နဲ့နီပေါ်လ်ကယ်ဆယ်ရေးအဖွဲ့တွေပူတာအိုကိုပို့ဆောင်လိုက်ကြောင်းကို True Foundation ရဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတင်းနဲ့ပြန်ကြားရေးတာဝန်ခံကိုဖြိုးကူကူတက်ကအခုလိုပြောပါတယ်
ဟုတ်ကဲ့ထပ်ပါပါဘူးကျွန်တော်တို့တောက်စစ်တာပိုင်းနဲ့ကိုပိုင်ချက်လေးနဲ့ချက်ချင်းအချင်းမြန်လုံးပူတာကိုပို့ဆောင်လိုက်ပါတယ်မနေ့ကလာတာအမေရိကန်တင်းကနေပါနော်သူတို့နဲ့အတူတူနီပေါ်လ်နိုင်ငံကချက်ချင်းတင်းတောင်းတဲ့ကယ်ဆယ်ရေးတင်းရောက်ရေးရဟန်းရင်ပေါင်းနှစ်ဦးရပါပါပါပါတယ်အားလုံးပေါင်း6ယောက်ပါ
အမေရိကန်နဲ့နီပေါ်ကကယ်ဆယ်ရေးအဖွဲ့တွေကိုပူတာအိုကနေတက္ကသိုလ်ခြေလင်းနဲ့တောင်းတဲ့အသင်းတဘာဝခေါ်တန်ဖောင်ဒေးရှင်းနဲ့ True Foundation တို့ရဲ့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေအခြေစိုက်ထားတဲ့တဟောင်တန်းရွာကိုရာသီဥတုကောင်းတာနဲ့ရဟတ်ရည်နဲ့ပို့ဆောင်မှာဖြစ်တယ်လို့လည်းပြောပါတယ်ဒီကနေ့မှာတော့တဟောင်တန်းရွာကရှာဖွေကယ်ဆယ်ရေးအဖွဲ့တွေမြေပြင်ကနေလုပ်ငန်းဆောင်ရွက်တာတွေကိုစတင်နေပြီဖြစ်တယ်လို့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုဖြိုးကိုကိုတက်ကဆက်ပြောပါတယ်
ဒီကဒေတာဆန်တိုင်းလာဥနမကျွန်စင်ဆိုတာရှိပါတယ်။ဥနမကျွန်စင်ကလည်းဂျပန်ဟိုမစ္စတာအိုဇာကီနဲ့ခါကာဘရိုဒီတောင်လုံးငယ်ဆက်ရှင်ကရောက်ခဲ့လို့တွေ့ကြုံရှိပါတယ်။သူနဲ့တူပြီးအဲ့ဒီဒေတာကရွာသားတွေတချို့ကခါကာဘိုရာဒီတောင်တက်မဲ့အဖွဲ့ကိုအခေါ်အခါကစားနေနေပါတယ်။ဆယ်ပြီးတော့ပို့ဆောင်ပေးခဲ့တဲ့ခါရှိတော့သူတို့အနေနဲ့ဒီနေ့ကျွန်တော်တို့သူ့ဘောင်ဒေးရှင်းကယ်ဆယ်ရေးဖွဲ့သားတွေပေါင်းပြီးတော့ချီလင်ခီနဲ့တို့ထွက်ခွာသွားပါပြီဟုတ်ပါဘူး။ဘောင်ဒေးကထွက်ခွာသွားပါတယ်ချီလင်ကယ်ဆယ်ရေးပေါ့နော်။ရဲရဲစားပေးရရကျွန်တော်လက်ရှိမှာတော့ရာသီဥတုအခြေအနေရဲ့ဒီအဓိကမြင်ပြနေနေတာပေါ့နော်။ဒါပြီးခြားကြောင့်မလို့ကျွန်တော်ခက်ခဲလေးရှိနေပါတယ်။ရဲရဲနဲ့ကခြားပြည်စီအရေးစက်ကချင်းနေအမြင်ပြကစီတော့ဟာကျွန်တော်တက်ခွာပါတော့
အမေရိကန်ရှာဖွေကယ်ဆယ်ရေးအဖွဲ့မှာတော့အဖွဲ့ဝင်2ဦးပါဝင်ပြီးအဖွဲ့ခေါင်းဆောင်ဖြစ်တဲ့အင်ဒီတိုင်ဆန်ဟာလွန်ခဲ့တဲ့နှစ်ကမြန်မာပြည်ကဒုတိယအမြင့်ဆုံးတောင်ဖြစ်တဲ့ဂန်လန်ယာစီတောင်ကိုတက်ရောက်ခဲ့ဘူးသူဖြစ်ပါတယ်ဒီကနေ့ရန်ကုန်မြို့ကိုရောက်ရှိချိန်မှာအန်တီတိုင်ဆန်ကသူဆက်လက်ဆောင်ရွက်သွားမယ့်အခြေအနေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုအခုလိုဖြေကြားခဲ့ပါတယ
် We need to find out first what has happened and what people have done and then we'll make a plan or follow the plan that's in place and figure out what to do next
ဘာတွေဖြစ်ပျက်နေတာကိုအရင်လေ့လာမယ်နောက်လုပ်ငန်းအစီအစဉ်တွေရေးဆွဲပြီးအဲ့ဒီအစီအစဉ်အတိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်ရှာဖွေကယ်ဆယ်ရေးအတွက်အဓိကစိန်ခေါ်ချက်ကတော့မိုးရွာတာနဲ့နှင်းကြတာတွေဖြစ်နိုင်မယ်လို့သူကအရင်အတွေ့အကြုံကိုအခြေခံပြီးသုံးသပ်ပြောဆိုပါတယ်။ American ကယ်ဆယ်ရေးအဖွဲ့တွေနဲ့အတူဒီကနေ့ပူတာအိုမြို့ကိုထွက်ခွာသွားတဲ့နီပေါ်လ်အဖွဲ့မှာတော့အဖွဲ့ဝင်၄ယောက်ပါဝင်ပါတယ်။အဖွဲ့ဝင်၂ယောက်ကတောင်တက်ကယ်ဆယ်ရေးလုပ်ငန်းကျွမ်းကျင်တဲ့ရဟတ်ယာဉ်မောင်း၂ဦးဖြစ်ပြီးကျန်၂ဦးကတော့ဧဝရတ်တောင်တက်ရောက်သူတွေကိုလမ်းပြပေးတဲ့ကျွမ်းကျင်တောင်တက်သမား၂ဦးဖြစ်တယ်လို့True Foundation ကသတင်းထုတ်ပြန်ထားပါတယ်။ပျောက်ဆုံးနေတဲ့တောင်တက်သမားနှစ်ယောက်ကိုမြန်မာနိုင်ငံအတွင်းကနေအခုလိုမြေပြင်နဲ့ဝေဟင်ကနေကယ်ဆယ်ဖို့ဆောင်ရွက်နေချိန်မှာပဲတရုတ်ကယ်ဆယ်ရေးအဖွဲ့ဖြစ်တဲ့ Blue Sky ခေါ်ကောင်းကင်ပြအဖွဲ့ကတော့တရုတ်နိုင်ငံတိဘက်ဒေသဘက်ကနေရှာဖွေကယ်ဆယ်သွားဖို့စီစဉ်နေပါတယ်။ မြန်မာတောင်တက်သမားနှစ်ယောက်ဖြစ်တဲ့ကိုအောင်မြင့်မြတ်နဲ့ကိုဝင်းရံမင်းသူတို့ဟာဩဂုတ်လ31ရက်နေ့ကခါကာဘိုရာစီတောင်ကိုတက်ရောက်အောင်မြင်ခဲ့ပြီးတဲ့နောက်အခြေစိုက်စခန်းမှာကျန်နေတဲ့အဖွဲ့တွေနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့တာဖြစ်ပါတယ်။သူတို့နှစ်ယောက်ဟာခါကာဘိုရာစီတောင်ကိုဒုတိယမြောက်အောင်မြင်မြင်တက်ရောက်နိုင်သူတွေဖြစ်ပြီး1996ခုနှစ်ကဂျပန်နိုင်ငံသားအိုဇာကီနဲ့တိဘက်လူမျိုးမြန်မာနိုင်ငံသားနမားဂျွန်ဆင်တို့ဟာပထမဆုံးအကြိမ်ဖြစ်တက်ရောက်ခဲ့ပါတယ်။
ကိုမိုးစောပါရှင်မြန်မာနိုင်ငံရဲ့တိုင်းရင်းသားဒေသတချို့မှာစစ်ဘေးစစ်တမ်းတွေရှိနေသေးတဲ့အတွက်အဲ့ဒီဒေသတွေမှာနေထိုင်တဲ့အမျိုးသမီးတွေဟာအခက်အခဲများစွာကိုရင်ဆိုင်နေရတယ်လို့ဒီကနေ့အမျိုးသမီးဖိုရမ်မှာတက်ရောက်ဆွေးနွေးသူတွေကအဓိကထားပြောဆိုသွားကြပါရယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းသတင်းရယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်ကပြောပြမှာပါ
အမျိုးသမီးတွေရဲ့စွမ်းရည်နဲ့ပြည်ထောင်စုငြိမ်းချမ်းရေးကိုဖော်ဆောင်သွားမယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီကနေ့ရန်ကုန်မြို့မှာရှိတဲ့ Excel Tower မှာအမျိုးသမီးဖိုရမ်ကိုကျင်းပနေတာပါမင်းညာနိုင်နေတဲ့တိုင်းသားဒေသတွေမှာစစ်ဘေးဒဏ်ကြောင့်အဓိကနစ်နာရတဲ့သူတွေထဲမှာအမျိုးသမီးတွေဆူဆူရွရွဒုက္ခရောက်နေတယ်လို့ဘာမပါတနာရှစ်အဖွဲ့ရဲ့ခေါင်းဆောင်တူလည်းဖြစ်အမျိုးသမီးဖိုရမ်ကိုဦးဆောင်ကျင်းပနေသူလည်းဖြစ်တဲ့မက်ခေအိုမာကပြောပါတယ်တမန်တော်ဦးသိန်းစိုးရလက်ထက်ပြည်သူချင်းချင်းလှုပ်ဆောင်နေကြပါပဲမင်းညာနိုင်နေတဲ့တိုင်းသားဒေသတွေကအမျိုးသမီး100လောက်ကိုစစ်တပ်ကမရေမှုတွေကျူးလွန်ခဲ့တယ်လို့ဒီကိစ္စတွေဟာပြည်ရင်းချင်းချင်းမရသေးတဲ့အတွက်အမျိုးသမီးတွေနစ်နာနေရတဲ့အချက်တွေဖြစ်တာကြောင့်ညီငယ်ရေးဆွေးနွေးပွဲတွေကနေအမျိုးသမီးကဏ္ဍအတွက်တည်တာထင်ရှားရရလက်တွေထွက်ပေါ်ပေါ်လို့ရတယ်လို့မက်ခေအိုမာကထောက်ပြပြောဆိုပါတယ
်ဦးသိန်းစိန်သမားဦးသိန်းစိန်ဆိုတာလက်ထက်မှာမှလက်လက်ထက်အတွင်းမှာတော့မှတရားကြော case တွေကိုကျမတို့တင်ပြထားတာရှိတယ်ဒါတော့မှကျမတို့လက်လန်းမီရဲ့နေရာတွေပဲရှိတယ်ရဲမမီရဲ့နေရာတွေအများကြီးရှိနေတယ်ဆိုတော့ပြောချင်တာကအမျိုးသမီးတွေရဲ့ပါဝင်မှုဟာညီငယ်ရေးမှာလိုရဲဆိုတာကအဓိကဒီကျမတို့အခုကြည့်နေတာကဒီညီငယ်ရေးဆွေးနွေးပွဲတွေကအခုချိန်ထိ၃နှစ်ကာလကျော်လာတယ်ဒါပေမဲ့ဟိုတကယ်ဟိုတည်တာထင်ရှားတဲ့တော့ရလက်ထွက်တာကိုကျမတို့အခုချိန်ထိမတွေ့နေရသေးဘူ
းပြည်ရင်းစစ်ဘေးဒဏ်ကအခုထိတိသာတိုးတက်မှုမရှိသေးတဲ့အတွက်စစ်ပွဲတွေရှိနေစေဒေတာတွေကအမျိုးသမီးတွေဟာအိနာဦးစီးတော်ဝင်ကိုထမ်းဆောင်နေရသလိုတားသေးလင်းဆုံးအဖြစ်တွေလည်းဒီကနေ့ထိအမြောက်များရှိနေသေးတယ်လို့ကချင်ချင်းချင်းကိုရက်ကဒါရိုက်တာမက်ခွန်ညာကထောက်ပြပြောဆိုပါတယ
်အကြီးကအထင်ကတော့ဒီအမျိုးသမီးများရဲ့မျက်နှာမှုလို့ပြောလို့ရှိရင်တော့နံပါတ်1ကတော့အကယ်၍များဒီအမျိုးသမီးများကိုယ်တိုင်ဟာအသက်ဆုံးရှုံးမှုမရှိဘူးဆိုလို့ရှိရင်တောင်မှသူတို့ရဲ့လင်းများသားများပေါ့နော်အမျိုးသားများကကိုဆုံးရှုံးလိုက်ရတဲ့အခါဒါမှမဟုတ်အမျိုးသားများကိုရှေ့ရှေ့တန်းကိုတွားဖို့အတွက်ပို့လိုက်ရတဲ့အခါမှာပေါ့တန်ခဲ့တဲ့အခါအမျိုးသမီးတွေဟာမဟုတ်ဆုံးမဖြစ်ရင်တောင်မှဒီ female headed household ပေါ့နော်အမျိုးသမီးကဒီပဲဥဆောင်နေရတယ်လို့ဖြစ်သွားပါတယ်ရှင့်အဲ့တော့အမျိုးသမီးအနေနဲ့စစ်ကာလမှာသူကိုယ်တိုင်ကအိမ်ထောင်ဦးစီးနေရအောင်တိုင်ပင်လိုက်ရတယ်အဲ့ချိန်မှာရှားပါးနေတဲ့အချိန်ဒီလုပ်ငန်းဆောင်ရွက်ဖို့အတွက်ခက်ခဲတဲ့အချိန်မှာမိသားစုတစ်ခုလုံးရဲ့တာဝန်ကြည့်လို့ရှိရင်အမျိုးသားကမကောင်းလို့ရှိရင်အမျိုးသားကိုပါပြန်ပြီးမှပံ့ပိုးရတဲ့တာဝန်အဲ့ဒါတွေပါတင်းတုံလို့ဆောင်လာရတယ်ပေါ့
ဒီကနေ့ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံမှာဆင့်မဲ့ဖြစ်ခဲ့တဲ့ဒေသတွေတဲကအမျိုးသမီးရှင်းဦးကလည်းသူတို့ရဲ့ဒုက္ခတွေကိုဖွင့်ဟပြောဆိုခဲ့တာကိုတွေ့ရတယ်လို့88မျိုးဆက်ငင်းကြိုင်းနဲ့ပုံနဲ့လူမှုဖွဲ့စည်းကအမျိုးသမီးခေါင်းဆောင်တူဦးဖြစ်တဲ့မမ်မီမီကပြောပါတယ
်ဒီနေ့ပေါ့နော်ကျမတို့ရဲ့ဒီကိုရံရဲ့ first day မှာဆိုရှင်တိုင်းလားဒေသရှိခုပေါ့နော်အဲ့ရအမျိုးသမီးရဲ့အဲကိုအဲကျမတို့ဒီမှာပြန်လဲပြီးတော့ညဝေဆန်သွားခဲ့ပါတယ်အဲ့ဒါတွေကတော့တချင်းတင်းချမ်းချင်းတဝဲပလောင်နောက်ဒီမှာလဲပါပါတယ်အဲ့ဒီဒေတာအစီအစီရနေပြီးတော့စစ်တို့ရဲ့ဟိုပါဘောเนาะရခိုင်ဒေတာလဲပါပါတယ်အဲ့တော့ဒေတာအစီအစီရနေပြီးတော့တို့ရဲ့ဒီစစ်ဒွေပရိပခာနဲ့ဒီအမျိုးသမီးရဲ့ဆန်သွားတဲ့ဒုက္ခတွေကိုဒေတာအစီအစီရနေပြီးတော့အကြောင်းအရာမျိုးစုံနဲ့ဗီဒီယိုကလစ်တွေပါပါပြီးတော့ပြင်ပြသွားတာကိုတွေ့ရတယ်။အဲနောက်တစ်ခုကတော့လေယာဉ်တွေသိမ်းဆီးခံရတာတွေပတ်သက်ပြီးတော့လည်းသိနေသွားတာတွေကိုလည်းကျွန်တော်တို့ပြန်လည်ခံစားရပါတယ်။အဲနောက်ဒီခုပေါ့နော်ဒီအမျိုးသမီးတွေကမင်းညံဒီမှာဒီမင်းညံတဲ့အချိန်မှာအမျိုးသမီးပြုနဲ့ကလေးတွေငယ်တွေကအများဆုံးပြေပတိပကပြေရဲ့စိုးစိုးတွေပတိပကတွေဖြစ်တဲ့အခါမှာလေခံစားရတဲ့စိုးစိုးတွေကိုမြို့ကြီးများစွာခံစားနေရတယ်။ပြီးသွားရေးဆုံးရှုံးမှုတွေပညာရေးဆုံးရှုံးမှုတွေစက်မရေးဆုံးရှုံးမှုတွေအပြင်ကိုကြည့်လျောက်မရေးမှုတွေပါပါတဲ့အခါကျတော့စိတ်အားဖြင့်တော့လည်းကိုအားဖြင့်တော့လည်းဆုံးရှုံးမှုတွေစော်ကားမှုတွေမျိုးစုံကိုခံစားခဲ့ရတယ်မြို့သူများစွာဖြစ်ပါ
စတေမလာ19ရက်နေ့ကနေ21ရက်နေ့ထိကျင်းပမယ့်ဒီအမျိုးသမီးဖိုရမ်ထဲမှာအပီပီဆိုင်ရာညီညာရေးနေ့အတွက်စူပေါင်းလမ်းလျှောက်မဲ့အစီအစဉ်တွေအနုပညာတိကိတာဖြော်ပြပွဲတွေနဲ့ညီညာရေးအတွက်မိုးပြံဘူပေါင်းလွတ်တင်မှုတွေကိုလည်းအာနာဘိုင်တွေရဲ့ခွင့်ပြုချက်နဲ့အတူဆောင်ရွက်မှာဖြစ်တယ်လို့ပွဲအစီအစဉ်သူတွေရဲ့ပြောပြချက်အရသိရပါတယ်ခင်ဗျ
ရန်ကုန်ကနေကိုအောင်ရဲမမောင်တင်ပြဖို့ထားတာဖြစ်ပါတယ်။ VOA American အတန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုည10:00နာရီအထိလိုင်းတိုမီတာ24 25 30နှစ်တို့ကနေဆက်ပြီးအတန်လွှင့်ပေးနေပါတယ်ရှင်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လည်းတည်တည်ချင်းလက်ဆောင်တောင်းလိုတဲ့ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေညပိုင်းစီစဉ်တွေကို line to meter 25 32 51တို့ကနေထုတ်လွှင့်ပေးနေတာပါဒီအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍကိုအရင်ဆုံးနားဆင်ကြရပါမယ်ဒီတော့မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့သိပ္ပံနဲ့နည်းပညာသုတဆုံးလင် American တခွင်အစီအစဉ်တို့ကိုတင်ပြမှာပါအခုလောလောဆယ်မှာတော့
ကြောင်မူတွေကိုမီးရှို့လိုက်တဲ့အခါမှာနိုက်ထရိုဂျင်တို့ဆာဖာတို့ကမီးလောင်ပြီးတော့အခိုးအငွေ့တွေနဲ့ထွက်သွားတယ်
။သိပ္ပံနဲ့နည်းပညာအစီအစဉ်ကိုမကြာခင်နားဆင်ကြမှာဖြစ်ပါတယ်။အခုပထမဆုံးအနေနဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ American အခြေစိုက် Asian Foundation အဖွဲ့ကြီးကနေ2016ခုနှစ်အတွက်အာရှလူငယ်ပညာရတင်သူအဖြစ်ရွေးချယ်ခံခဲ့ရသူမအိမ်ဖူဖူအောင်ရဲ့တနစ်တာလူငယ်ကောင်းဆောင်မှုသင်တန်းကနေရရှိတဲ့သူ့ရဲ့အတွေ့အကြုံနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုတည်တည်င်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတ်ကတင်ပြချပါရရှင
်မအိမ်ဖူဖူကအခု Asia Foundation ဘောနော် Development Fellow နဲ့ဒီ American ပြည်တော်စုကိုရောက်နေတဲ့ဆိုခါကြတော့အဲ့ဒီ Fellowship ပညာတော်သင်စုကြောင့်နည်းနည်းရှင်းပြပေးပါလားရှင
် Asia Foundation Development Fellowship Program ဟာဘောနော်ဒီနေ့မှာ2014ခုနှစ်မှာစပြီးတော့သူတို့စပြီးတော့လုပ်တဲ့ new program လို့ပြောလို့ရပါတယ်ရှင်။သူကဘယ်သူတွေလိုမျိုးခေါ်တာလဲဆိုတော့အာရှမှာရှိတဲ့ငယ်ရွယ်ပြီးတော့မှပေါ့နော်။နောက်ဆက်မှာ leader ဖြစ်နိုင်တဲ့လူငယ်တွေကိုသူက leader ပေါ့ယန်း leader တွေကိုတာဂက်ထားတာဖြစ်ပါတယ်။အသက်40နှစ်အောက်လူငယ်တွေဒီအတွက်ဆိုရင်တော့10ယောက်ခေါ်တယ်ပေါ့နော်။10ယောက်ခေါ်တယ်။ဒီမှာနေပြီးတော့အခုဒီ10ယောက်မှာမြန်မာပြည်ကိုစားပြုရွေးခံရတဲ့တယောက်အနေနဲ့အခု American ပြည်တော်စုမှလာပြီးတော့ပညာသင်ယူနေတာဖြစ်ပါတယ်ရှင်။
အဲ့လိုပေါ့နော်ဆယ်ယောက်ရွေးခံရတယ်ဆိုတော့မြန်မာနိုင်ငံကနေပြီးတော့မှဘယ်လိုလျှောက်ပါလဲရှင
်။သူက application process အနေနဲ့ကတော့ဒီမှာဟို essay လေးရမျိုးရှိပါတယ်။နောက်တစ်ခုက presentation လုပ်ရပါတယ်။ presentation လုပ်ရတဲ့အပိုင်းမှာသူကဟိုအချို့မိကွန်းတွေကတော့အဓိကကတော့မြန်မာနိုင်ငံရဲ့အခုလောလောဆယ်ဖြစ်နေတဲ့အကြောင်းလဲကာလမှာဘယ်လို challenge တွေရှိလဲ။အာရှဒေသရဲ့ region မှာဘယ်လို challenge တွေရှိလဲဆိုတဲ့အပိုင်းတွေကိုကျွန်တော်တို့ presentation လုပ်ရပါတယ်။ presentation ဒီ video ရုပ်ရိုက်ပြီးတော့အဲ့ presentation တွေကို website မှာတင်ပြီးတော့နောက်ဆုံးကျမတို့ကိုသူတို့က finalist ရေးပါတယ် finalist ရေးပြီးတော့ကိုကသူတို့သတ်မှတ်ထားတဲ့အချိန်တွေမှာပါဝင်တက်ရောက်နိုင်ရင်ရှိမရှိပေါ့နော်ရှိတယ်ဆိုပြီးတော့မှနောက်ဆုံးကျမတို့ရေးခံရခြင်းဖြစ်ပါလိမ့်ရှင
်ဟုတ်ကဲ့ဆွဆွကအိမ်ဖူဖူအောင်ပြောတဲ့ဒီ presentation လုပ်တဲ့နေရာမှာကိုယ့်နိုင်ငံရဲ့ challenges တွေအကြောင်းကိုကိုကပြောပြရတယ်ဆိုတော့ကိုယ့်နိုင်ငံအနေနဲ့ခဏရင်ဆိုင်နေရတဲ့ challenges တချို့တွေပေါ့နော်ပြောပြပေးပါလိမ့်ရှင်ဟုတ်က
ဲ့အဓိကအားဖြင့် challenge အပိုင်းနေနဲ့ကျမတင်ပြခဲ့တာတော့နံပါတ်1ကတော့ capacity ပေါ့မြန်မာနိုင်ငံမှာ capacity development ကအရင်အရေးကြီးနေတယ်အထူးအဖြစ် civil society sector တွေဒါမကဘူးဒီအစိုးရဘိုင်းမှာလည်းအခုလောလောဆယ်ဖြစ်ပေါ်နေတဲ့ပြောင်းလဲမှုတွေကိုဘယ်လိုရင်ဆိုင်မလဲဒီလောက်တောင်မှဟိုအချိန်တိုအတွင်းမှာပြောင်းလဲတွေဒီလောက်ပြန်ဆန်နေတဲ့ဟာကိုဘယ်လိုမျိုးဖြေရှင်းမလဲဘယ်လိုရင်ဆိုင်မလဲ gain တွေမလဲဆိုတော့ဟို capacity ဘိုင်းလိုအပ်နေတယ်လို့ challenge တစ်ခုအနေနဲ့ရှင်းပြတယ်ပေါ့နော်နောက်တစ်ချက်ကတော့ကျမတို့ correction ပေါ့corruption ကိုလည်းမြန်မာနိုင်ငံရဲ့ပြောင်းလဲမှုဖြစ်စဉ်မှာစိန်ခေါ်မှုတရက်အနေနဲ့ရင်ဆိုင်ရတယ်လို့ကျွန်မတင်ပြခဲ့ပါတယ
် fellowship ကိုတစ်နှစ်လုပ်တယ်ဆိုတော့ တင်တဲ့ချင်းဒီလေးပေါ့နော်နည်းနည်းရှင်းပြပေးပါလားရှင
်ဟောဒီ fellowship ရဲ့ထူးခြားချက်ကလေးကသူကတော့လျှောက်တက်ရတယ်တစ်နှစ်တစ်နှစ်တက်ရတာမျိုးမဟုတ်ပဲねသူကဟိုအပိုင်းခြားလေးတွေတက်ရတယ်တက်ပြီးတော့မှကိုအလုပ်ထင်းမှာပြန်ပြီးတော့ဟို apply ပြန်လုပ်လို့ရတယ် fellowship structure ပါဆိုတော့ဗလဲဆိုတော့ဒီပထမတမတို့တပတ်ပေါ့နော်တပတ်ကိုစင်ကာပူနိုင်ငံ Lee Kuan Yew Public School မှာတမတို့ classroom based အနေနဲ့ဒီ leadership နဲ့ပတ်သက်ပြီးတော့ policy တွေ development issues တွေတမတို့သင်ခဲ့တယ်နောက်တစ်ပတ်ကကျွန်တော်တို့ဖိလစ်ပိုင်နိုင်ငံမှာ grassroots level အားနေပြီးတော့သူတို့ရဲ့နိုင်ငံရဲ့ခေါင်းဆောင်တွေနဲ့တွေ့တယ်။သူတို့ကနေပြီးတော့တကယ်သူတို့ရဲ့ community မှာဘယ်လိုမျိုးပြန်အကျိုးပြုနေလဲ။သူတို့လူမျိုးတွေအတွက်ဘယ်လောက်တောင်းလုပ်ပေးနေလဲ။လူငယ် leader တွေခေါင်းဆောင်တွေကိုဘယ်လိုမျိုးသူတို့ welcome လုပ်လဲဆိုတဲ့ဟာလေးတွေကိုကျွန်တော်တို့သိနေခဲ့ရတယ်ပေါ့နော်။ဆိုတော့ကျွန်တော်နှစ်ပတ်တောက်လျှောက်ကတော့စင်ကာပူနဲ့ဖိလစ်ပိုင်ကတော့နှစ်ပတ်တောက်လျှောက်ပဲ။နှစ်ပတ်ပြီးတော့ကျွန်တော်တို့အလုပ်ပြန်လုပ်တယ်။လောက်ပြန်လောက်ပြီးတော့2လလောက်ကြတော့ကျမတို့အခု American ပြည်တော်စုမှာကျမတို့ Washington DC မှာတော့ကျမတို့ဒီ American နိုင်ငံသို့ရ Department တော်တော်များနဲ့တွေ့ရပေါ့နော်တန်တမန်ပိုင်းနေနဲ့ကော Injuro မှာလည်းကျမတို့ meeting တွေလုပ်ရတယ် Pentagon စစ်ဌာနချုပ်က Senior Official တွေနဲ့လည်းကျမတို့ meeting တွေလုပ်ရတယ်နောက်ကျမတို့ Think Tank Organization တွေဖြစ်တဲ့ CSIS တို့နော်ဒီဖွဲ့စည်းနေလည်းတွေ့ရတယ်ပေါ့ NGO အပိုင်းအဝိုင်းနေလည်းကျမတို့တွေ့ပြီးပါပါပြီတော့ဒါကတော့ဒီဘက်က Washington DC မှာတင်ယူတယ်။နောက်တစ်ဘက်ကတော့ကျမတို့ San Francisco မှာသွားပြီးတော့အရင်မှာဖြစ်ပါတယ်။ San Francisco ရဲ့ core structure ကတော့သူတို့ကဒီ entrepreneur လို့ခေါ်တယ်။လူမှုရေးဆောင်ဦးတည်ထွင်လုပ်ငန်းရှင်တွေအနေနဲ့လည်းနိုင်ငံကိုဘယ်လောက်တောင်မှအကျိုးပြုနိုင်လဲ။ခေါင်းဆောင်မှုအပိုင်းတွေမှာဘယ်လိုမျိုးအကျိုးပြုနိုင်လဲဆိုတာနဲ့ပတ်သက်ပြီးတင်ယူသွားမှာဖြစ်ပါတယ်။
အဲ့တော့အခုလိုမျိုးပေါ့နော်။တင်တန်းလေးပြီးဆုံးကနေပြီဆိုတဲ့အခါကျတော့အိမ်ဖူးဖူးအောင်ဒီရရှိခဲ့တဲ့လိလာချက်အရာမြန်မာနိုင်ငံမှာလက်တွေ့ဘလို့သွားပြီးတော့အကျိုးပြုနိုင်မယ်လို့ထင်ပါလဲရှင
်။ကျမအနေနဲ့ပထမဦးဆုံးရေတိုမှာချက်ချင်းပြန်လုံနိုင်တာကတော့ကျမတို့ရေလူငယ်တွေကိုပြန်ပြီးတော့ညှဝေတာပဲဖြစ်ပါတယ်။ဒါကကျမလည်းကိုယ်တိုင်ဟိုပလန်ချပြီးတော့လုပ်ထားပါတယ်။အဲ့တော့လာမယ့်ဒီ2014မကုန်ခင်အတွင်းမှာကျမလူငယ်တွေကိုကျမ community ဒေသမှာရှိခဲ့တော့ဒီဟိုအဓိကအဖြစ်ဘွဲ့ရလူငယ်တွေပေါ့ပြီးရင်လူမှုရေးကိုစိတ်ဝင်စားတဲ့လူငယ်တွေမှာသူတို့အနေနဲ့ leadership ဘယ်လိုမျိုးလုပ်လို့ရမလဲ leadership နဲ့ပတ်သက်ပြီးတော့သူတို့ရဲ့ leadership skill တွေကိုဖွံ့ဖြိုးလာအောင်လူမှုပတ်ဝန်းကျင်မှာတွင်ဘယ်လိုအကျိုးပြုလုပ်ငန်းတွေကိုလုပ်လို့ရမလဲဆိုတဲ့အားလေးတွေကျွန်မ training ပြန်ပေးသွားဖို့ရှိပါတယ်။နောက်တစ်ချက်ကတော့ဒီ fellowship program ကနောက်နှစ်အတွက်ကိုစပြီးတော့ခေါ်တော့မှာဖြစ်ပါတယ်။သူကဒီနောက်လာမှာစပြီးတော့ခေါ်မယ်လို့ကြားပါတယ်။အဲ့တော့ကျွန်မပြန်ရောက်လို့ရှိရင်ဒီဒေတာကဒီမီဒီယာပေါ့နော်ဒီ channel တွေမှာလည်းဒီ fellowship နဲ့ပတ်သက်ပြီးတော့ကျွန်မ interview တွေလုပ်သွားဖို့အတွက်ကျွန်မစီစဉ်နေပါတယ်။ဆိုတော့အဲ့ဒါကိုဒီလိုအဖြစ်ဒီ fellowship ကလည်းအရန်ကိုစိတ်ဝင်စားဖို့ကောင်းတယ်။အရန်လည်းအကျိုးရှိရတဲ့အတွက်ကြောင့်ဒါပေမဲ့အရန်လည်းပြိုင်ဆိုင်မှုများတဲ့အတွက်ကြောင့်ကိုယ်နိုင်ငံကနေပြီးတော့တယောက်အနည်းဆုံးပါပါနိုင်မှုအတွက်ကိုကျွန်မစီစဉ်ထားပါတယ
်။ဟုတ်ကဲ့အခုလိုပေါ့နော်ဒီ fellowship ကိုရှောက်တာပေါ့နော်မြန်မာနိုင်ငံကနေရှောက်တာဒီ10ယောက်ထဲမှာအရွေးခံရတယ်ဆိုတော့ဟိုအိမ်ဖူးဖူးအောင်နေနဲ့ကိုကိုကိုတော့ဒီအရေးချင်းပြည့်စုံအောင်တော့တော်တော်လေးကြိုးပမ်းရမှာဖြစ်ပါတယ်အဲ့တော့အိမ်ဖူးဖူးအောင်နေပတ်သက်ပြီးတော့ပေါ့နော်နင်းနေနောက်ကြောင်းလေးပြောပြပေးပါလားရှင်ကျမတို့တော်တော်ရှင်နေသိချင်ကြမှာပ
ါကြောက်ရမယ်ဆိုရင်မွန်ပြည်နယ်ဘင်းကျိုက်ကျွာလေးကနေပြီးတော့တက်လာတဲ့သူပေါ့နော်ဆိုတော့6တန်းလောက်မှာရန်ကုန်ကိုရောက်တယ်ရန်ကုန်ရောက်တဲ့အခါကျတော့ဖေရိုမီမီရဲ့ကျေးဇူးနဲ့စေယုံကစင်းဆိုတဲ့အကြောင်းကြီးမှာထားရတယ်ပေါ့နော်။စေယုံကစင်းမှာဆိုတဲ့အတွက်ကြောင့်တငယ်ချင်းတွေကနေပြီးတော့သူတို့ကဆမ်းမမှာဆိုရင်သူတို့ကငွေရေးကြေးတက်နိုင်တဲ့အကြောင်း ILBC မှာတက်ကြတယ်။ဆိုတော့ကျောင်းပြန်ဖွင့်တဲ့အခါကျတော့အင်္ဂလိပ်စာသူတို့နဲ့နှိုင်းချင်လို့ရှိရင်ကိုကအင်္ဂလိပ်စာညံ့တယ်။ဒီလိုအခြေအနေတွေကနေပြီးတော့ပေါ့နော်။သူတို့တွေရဲ့အပန်လေးတွေအင်္ဂလိပ်စာအပန်ထွက်ကလေးတွေမှတ်ပြီးအိမ်မှာပြန်ကျင့်တယ်။သူများနှစ်ခေါက်ဆိုကိုက9ခေါက်ရအောင်ကျင့်တယ်။ဟိုအင်္ဂလိပ်စာခွေကြည့်တယ်မှန်ရှိမှာအဲ့လိုမျိုးကျင့်တယ်ပေါ့နော်။အဲ့ဒီလိုကနေတဖြည်းဖြည်းနဲ့စူးစမ်းလာတယ်။စူးစမ်းလာရင်လည်းတည်တန်းအောင်သွားတယ်။တက္ကသိုလ်ကတော့ဒီမြန်မာနိုင်ငံမှာဒီ business management နဲ့ဘွဲတခုပြီးရင်အင်္ဂလိပ်စာနဲ့ပတ်သက်တဲ့ဘွဲတခုနှစ်ခုရခဲ့တယ်ပေါ့နော်နှစ်ခုရခဲ့ပြီးတော့ဒီမှာဒီအများတွေကတော့အထားနိုင်ငံခြားတောင်းပတ်တက်ဖို့လုပ်ကြတယ်ပေါ့ကိုကလည်းမိဘကလည်းငွေရေးကြေးအဲ့လောက်မထောက်ပံ့နိုင်တော့ဘာလို့ရင်ကောင်းမလဲဆိုပြီးတော့ဒီ monastery ဒီဘုန်းကြီးကျောင်းတွေမှာဘုန်းတော်ကြီးကျောင်းပညာသင်ဇာရေးတွေမှာ volunteer တွေလုပ်ခဲ့တယ်အဲ့လိုမျိုးသင်တန်းတွေတက်တယ်အဓိကကတော့ဒီလူမှုပတ်ဝန်းကျင်အကျိုးပြုလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တက်တယ်ပေါ့နော်ဆိုတော့ဒါတွေတက်နေတဲ့2009ခုနှစ်မှာချင်းမိုင်တက္ကသိုလ်မှာဒီလူမှုအကျိုးပြုဖွံ့ဖြိုးရေးလုပ်ငန်းမျိုးတက်ရောက်ခွင့်ရဖို့အတွက်3လပေါ့နော်3လ program ကိုထပ်မံရွေးချယ်ခံရတယ်ပေါ့မြန်မာပြည်ကနေပြီးတော့အဲ့တော့ချင်းမိုင်တက္ကသိုလ်မှာတက်ရင်လည်း ပို့ပြီးစိတ်ဝင်စားလာတယ်။အော်ဒါဆိုရင် social science နဲ့ပတ်သက်ပြီးတော့ကိုလုံးလို့ရမယ်။ကိုမြမာကြီးမှလည်းလိုအပ်နေတယ်ပေါ့နော်။2009လောက်ကတော့အမတိတ်ဟိုမထူးကြသေးဘူးပေါ့။အဲဒါနဲ့ပဲ2009ကနေပြန်လာတယ်။မြမာကြီးပြန်လာတယ်။မြမာကြီးပြန်လာပြီးတော့ training organization တွေတခုပေါင်းပြီးတော့ထောင်လိုက်တယ်ပေါ့။ထောင်လိုက်ပြီးတော့ဒီလူငယ်တွေကိုပေါင်းပြီးတော့ကိုယ့်အွယ်လူငယ်ပါပဲ။ကိုယ့်အွယ်လူငယ်တွေနဲ့ပေါင်းပြီးသူတို့အဓိကဟို CV ဘယ်လိုရေးလဲ၊ presentation ဘယ်လိုလုပ်တယ်လဲ၊ essay ဘယ်လိုရေးမလဲ၊ scholarship တင်းနေပါလိမ့်ရှိတယ်လဲဆိုတာမျိုးလေးကိုဒီလိုမျိုး self help group လေးအနေနဲ့ပေါင်းပြီးတော့တနိုင်တစ်ပိုင်းလုပ်တယ်ပေါ့နော်။တနိုင်တစ်ပိုင်းဒါတွေလုပ်ရင်းလုပ်ရင်းနဲ့ပဲဒါတွေကိုနားနေပြီးတော့အခြေခံပြီးတော့ပဲဒီ2000ခုနှစ်မှာဒီ Heinrich Bull Stiftung Foundation ဆိုတဲ့ German ဖွဲ့စည်းတစ်ခုကနေပြီးတော့ scholarship ပေးရရခဲ့ပါတယ် full scholarship အနေနဲ့ဒီမှာဒီ master ပေါ့နော်မင်းရေးသိပ္ပံဘာသာရပ်ကိုချူလာလန်ကွန်တက္ကသိုလ်မှာမဟာဖွဲ့ကိုတက်ရောက်ခွင့်ရတယ်ပေါ့ဆိုတော့ပြန်လာပြီးတော့လောလောဆယ်မှာတော့ဒီမှာဒီရေးတခြားတန်ရုံးမှာခုလောလောဆယ်မှာ program ဘိုင်းကိုလုပ်နေပါတယ်အဲ့လိုနဲ့ကိုယ်နိုင်ငံကိုလည်းပြန်ပြီးတော့ဟိုအကျိုးပြုနိုင်မဲ့လုပ်ငန်းလေးတစ်ခုကိုလည်းလုပ်ခဲ့ရတာလေကွန်မြူနတီတစ်ခုပေါ့နော်အဲ့ဒါကတော့ဒီမကြသေးခင်ကာလက2013ဒီဇင်ဘာမှာလုပ်ခဲ့တဲ့အရှိတောင်အာရှအကစားတိုင်ပွဲမှာဖွင့်ပွဲပိတ်ပွဲအခမ်းအနားမှာအင်္ဂလိပ်ဘာသာရပ်နဲ့အခမ်းအနားမှုဖြစ်တဲ့ပါဝင်ခွင့်ရခဲ့တယ်ပေါ့နော်ဒါကလည်းတကယ်တော့ဒီအခမ်းအနားမျိုးမှာအခုလိုမျိုးပါဝင်ခွင့်ရခဲ့တာလေအမှန်တကယ်တော့ကျမတို့လိုမျိုးတာမန်မိသားစုဘဝကနေလာတဲ့လူပြောက်တွေတော်တော်လေးကိုခက်ခဲတဲ့ဟိုနေရာတစ်ခုပေါ့နော်ဒါပေမဲ့လည်းနောက်ဆုံးမှာတော့နောက်ဆုံး final day အထိမှာအပါဝင်ပြီးတော့မှကိုကူညီခွင့်ရတဲ့အတွက်လည်းအရန်ကိုဂုဏ်ယူရပါတယ်
ကျေးဇူးအများကြီးတင်ပါတယ်အိမ်ဖူးဖူးအောင်အခုလိုစိတ်ရှိရှိနဲ့ရှင်းပြတဲ့အတွက်နော် You can bend but never break me cause it only serves to make me more determined to achieve my final goal
ဒေါ်လလတိုင်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုကတော့တရင်အပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်အလဲကိုရောက်ပါပြီအမေရိကန်နိုင်ငံရောက်အာရှနယ်ဖွားရီအပေါ်အမေရိကန်နိုင်ငံသားတွေဘလို့ရှုမြင်ကြသလဲဆိုတဲ့အကြောင်းအခုတစ်ပတ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုဇော်ဝင်းလိုင်ကစီစဉ်ပြီးမခင်ဖြူထွေးနဲ့အတူတင်ပြပေးထားပါရရှင
်မခင်ဖြူထွေးရေအမေရိကန်ပြည်ထောင်စုကြီးဟာကမ္ဘာနိုင်ငံအသီးသီးကရောက်လာကြတဲ့ immigrant ဆိုတဲ့ရွှေ့ပြောင်းနေထိုင်သူတွေနဲ့ဖွဲ့စည်းတည်ထောင်ထားတဲ့တိုင်းပြည်ဖြစ်တာနဲ့အညီ latino တို့ africa တိုက်သားတို့အပြင်ကျွန်တော်တို့လိုအာရှတိုက်သားတွေလည်းအများအပြားရှိကြတယ်နော
်ဒါပေါ်ရှင်အခုဆို immigrant တွေကအရင်များလို့ရွေးကောက်ပွဲနေပြီဆို latino တွေအာရှတိုက်သားတွေကိုပြစ်မှတ်ထားပြီးတော့စီးရုံနေကြတယ်မဟုတ်လားရှင
်ဟုတ်တယ်ဗျဒီအထက်မှာ latino လို့ခေါ်တဲ့တောင်အမေရိကတိုက်နဲ့အမေရိကတိုက်လေပိုင်းနောက်မက္ကဆီကိုနိုင်ငံစတဲ့ဒေသတွေကရောက်လာကြတဲ့သူတွေရဲ့အရေးအတွက်ကလည်းအယံကိုများတဲ့အပြင်သူတို့ကနိုင်ငံရေးအရာလဲတက်ကြွကြတော့သူတို့ရဲ့မဲဟာအယံကိုအရေးပါလာတာပေါ့ဗျာဒါပေမဲ့ကျွန်တော်အဓိကပြောချင်တဲ့အကြောင်းအရာကတော့အမေရိကန်ရောက်ကျွန်တော်တို့အာရှတိုက်သားတွေအကြောင်းပြအထူးသဖြင့်တော့အမေရိကန်ရောက်တရုတ်လူမျိုးတွေပေါ့ဗျာ
ဒီနိုင်ငံမှာကလည်းအာရှတိုက်သားလို့ပြောလိုက်ရင်လူတွေကတရုတ်တွေကိုပဲပြင်းပြနေကြတာပဲနော်ကျမတို့လူမြန်မာတွေအိန္ဒိယလူမျိုးတွေကိုရီးယားတွေထိုင်းတွေအများကြီးရှိတာပဲဟာ
ဟုတ်တယ်ဗျအမေရိကန်တွေကအာရှတိုက်သားဆိုရင်တရုတ်လားမြန်မာလားကမ္ဘောဒီးယားလားကိုရီးယားလားဆိုတာမခွဲခြားတတ်ကြတာကြောင့်လည်းပါမယ်လေအခုကျွန်တော်ပြောချင်တာကတော့အမေရိကန်လူမျိုးတွေတရုတ်ပြည်အပေါ်ဘယ်လိုမြင်တယ်လဲဆိုတဲ့မေးခွန်းနဲ့ဆက်ဆက်ပြီးတော့အမေရိကန်ရောက်တရုတ်လူမျိုးတွေဒီမှာမွေးကြတဲ့တရုတ်အနယ်တွေအကြောင်းစစ်တမ်းကောက်ထားတဲ့ကိစ္စလေ2009ခုနှစ်မှာတရုတ်လူမျိုးတွေအပေါ်ဘယ်လိုမြင်တယ်လဲလို့စစ်တမ်းကောက်တော့လူပြူအမေရိကန်တွေကတရုတ်တွေဟာပညာတတ်တယ်ပြင်းထန်တဲ့မိသားစုစိတ်ဓာတ်ရှိတယ်အလုပ်ကြိုးစားတယ်အသိပညာမြင့်မားတယ်တခြားလူမျိုးတွေနဲ့ရှင်လိုက်ရင်ရာဇဝမှုကျွလွန်တာနဲတဲ့စသဖြင့်မြင်ရတယ်တဲ့
ဒါကတော့တရုတ်တွေမှာမဟုတ်ပါဘူးရှင်ကျမတို့တခြားအာရှတိုက်သားတွေလည်းဒီအတိုင်းပဲလို့ထင်တာပဲကျမသိသလောက်တော့ဂျန်တဲ့အာရှတိုက်သားတွေအားလုံးဟာဒီနေရာမှာအထူးထူးလောက်စီကြီးပါပဲတရုတ်မှာကလားမရေမဟုတ်ပါဘူးကျမတို့မြန်မာတွေရှားမှလည်းတော်တဲ့သူတွေအများကြီးရှိတာပဲဟာ
မခင်ပြတွေးပြောတာမှန်နေဗျဒီစစ်တမ်းကတရုတ်တွေကိုကြီးပဲလားဒါမှမဟုတ်အာရှတိုက်သားတွေအားလုံးကိုဆူလိုတာလားဆိုတာကိုကိုပြပြပြောမထားဘူးလေဥပမာ Committee of 100ဆိုတဲ့နယူးယောက်ခြေဆိုင်တရုတ်အမေရိကန်အဖွဲ့ကကောက်ယူခဲ့တဲ့စစ်တမ်းအရဆိုရင်အာရှနယ်ပေါ်အမေရိကန်နိုင်ငံသားတွေဟာတခြားအမေရိကန်နိုင်ငံမှာနေထိုင်ကြသူလူမျိုးစုတွေအားလုံးနဲ့အဆင့်မြင့်ပညာသင်ကြားမှုနှုန်းနဲ့တခြားကိစ္စအဝဝမှာပို့ပြီးတော့အောင်မြင်ထူးချွန်ကြတယ်လို့အဲ့ဒီစစ်တမ်းကောက်ခံသူ58ရာခိုင်နှုန်းကယူဆကြတယ်လို့ပြောတယ်ဗျဒီတော့ထိတ်မှာတရုတ်အမေရိကန်တွေလို့ပြောခဲ့ပေမဲ့လည်းအောက်မှာကျတော့ Asian American လို့လုံးပြီးတော့ပြောထားပြန်တယ်
ကိုယ်တော်ဝင်လိုက်ပြောသလိုဆိုရင်အဲ့ဒီစစ်တမ်းက2009ခုနှစ်မှာကောက်ခဲ့တာပေါ့နော်
ဟုတ်တယ်ဗျဒါပေမဲ့2012ခုနှစ်မှာထပ်ကောက်တဲ့စစ်တမ်းအရာလဲအဖြေကအတူတူပဲလို့ပြောတယ်နောက်ပြီးတော့အမေရိကန်နိုင်ငံမှာလူမှုစစ်တမ်းတွေကောက်တဲ့နာမည်ကြီးကုမ္ပဏီတစ်ခုဖြစ်တဲ့ Nielsen အဖွဲ့ကကောက်ယူခဲ့တဲ့စစ်တမ်းအရာဆိုရင်အာရှနယ်ပေါ်အမေရိကန်နိုင်ငံသားတွေဟာတမ်းပစ္စည်းဝါတွတ်တဲ့ရေးကိုတိတိတသာအထောက်အကူပြုလောက်တဲ့အထိထိရောက်မှုရှိတယ်လို့ဖော်ပြထားပြန်နေဗျဒါပေမဲ့အခုလိုပညာတတ်တဲ့စ조사တဲ့မိသားစုစိတ်ဓာတ်ပြင်ထန်တဲ့ဆိုတဲ့အမြင်ယူဆချက်တွေဟာစတူဒီယိုတိုက်လို့ခေါ်တဲ့ပုံသေးကားကြတတ်မှတ်မှုဖြစ်တယ်ဆိုပြီးတော့ဒါကိုမကြိုက်တဲ့အာရှနယ်ပွားတချို့လည်းရှိတယ်။ဒီနေရာမှာစိတ်ဝင်စားစရာကောင်းတဲ့အချက်တစ်ခုကတော့ဖီလာဒဲဖီးယားမြို့လာဆဲလ်တက္ကသိုလ်ကလူမှုဗေဒဆိုင်ရာပါမောက္ခချားစ်ကလကပြောတဲ့သုံးသပ်ချက်ပဲဗျ။သူကအမေရိကန်နိုင်ငံရဲ့လူဦးရေ၄ပုံ၃ပုံလောက်ရှိတဲ့လူမျိုးတွေကတခြားလူမျိုးတွေနဲ့စာရင်ကိုယ့်ကိုယ်ကိုတန်ဖိုးထားပုံချင်းသူတို့နဲ့တရုတ်တွေကပို့ပြီးတော့နှိစက်တယ်လို့ထင်ကြတယ်တဲ့။ဘာဖြစ်လို့လဲဆိုတော့တရုတ်နဲ့လူမျိုးတွေဟာအသားအရေဖြူတာချင်းနီးနီးဆက်ဆက်တူကြလို့ပဲတဲ့။ဥပမာ2012ခုနှစ်မှာဖြူတုဒေသနာဌာနကပြုလုပ်ခဲ့တဲ့စစ်တမ်းအရဆိုလို့ရှိရင်အာရှနယ်ပွား69ရာခိုင်နှုန်းကသူတို့ဟာလူမျိုးတွေနဲ့ပေါင်းတင်ဆက်ဆံရတာအဆင်ပြေတယ်တဲ့။နောက်အဲ့ဒီအထက်ကပဲ18ရာခိုင်နှုန်းကတော့အရန်ကိုအဆင်ပြေတယ်လို့ထွက်ဆိုကြတယ်တဲ့
။ဒါကြောင့်ဖြစ်မဲ့တင်နေအာရှသူတွေနဲ့လူမျိုးအမျိုးသားတွေလက်ထက်ကြတာလဲအခုနောက်ပိုင်းပိုပြီးတော့များလာတယ်လို့ပဲ
။အဲ့ဒါလည်းမှန်သေးတယ်လို့မှန်နေဗျ။စောစောကဖြူတုဒေသနာကကောက်ယူခဲ့တဲ့စစ်တမ်းအရဆိုရင်2008နဲ့2010ခုနှစ်အကြားအာရှနယ်ပွားမဟုတ်တဲ့သူတွေနဲ့လက်ထပ်တဲ့အာရှနယ်ပွားတွေဟာ26ရာခိုင်နှုန်းတောင်ရှိတယ်ဆိုပဲတရုတ်လူမျိုးတွေကအမေရိကန်ကိုဆက်ရောက်ခါစား19ရာစုနဲ့20ရာစုနဲ့အစောပိုင်းနေတုန်းကဆိုအမေရိကန်လူမျိုးတွေကတရုတ်လူမျိုးတွေအပေါ်အမြင်တင်းဆောင်းတာတွေရှိခဲ့လို့လူမျိုးစုနှစ်ခုဟာတစ်ခုနဲ့တစ်ခုထိစပ်မှုသိမရှိကြကြဘူးလေ
ဟုတ်တယ်နော်ဟိုရင်တို့ကဆိုရင်တရုတ်တွေကိုအမေရိကန်တွေကအယမ်းနေပြီးတော့ဆက်ဆံတယ်လို့တရုတ်တွေဟာလှုပ်ကြမ်းတွေပဲလှုပ်ကြရတယ်လို့သမိုင်းစာအုပ်ထဲမှာဖတ်ဖူးတယ်လေ
တရုတ်လူမျိုးတွေဟာအမေရိကန်နိုင်ငံမှာနေပေါင်းများစွာအနေခံခဲ့ကြရတာလေဘလောက်ထိဆိုးသလဲဆိုရင်1882ခုနှစ်မှာတရုတ်လူမျိုးတွေကိုအမေရိကန်နိုင်ငံကိုရွှေ့ပြောင်းနေထိုင်ပြီးနိုင်ငံသားခံယူခွင့်မရှိစေရဆိုတဲ့ Chinese Exclusion Act လို့ခေါ်တဲ့ဥပဒေကိုပါပြဋ္ဌာန်းပြီးတော့အမေရိကန်အစိုးရကတားမြစ်ကန့်သတ်တဲ့အထိရှိခဲ့တာလေအမေရိကန်နိုင်ငံရဲ့သမိုင်းတခြားမှာလူမျိုးစုတစ်ခုပေါ်တီးခြားကန့်သတ်တားမြစ်တဲ့ဥပဒေထုတ်ပြန်တာဒါဟာပထမဆုံးပဲတဲ့ဗျ
အမေရိကန်ပြည်ထောင်စုကအင်မီဂရန့်တွေနဲ့တိစောက်ထားတဲ့နိုင်ငံဖြစ်တာကြောင့်တခြားနိုင်ငံတွေကနေပြီးတော့အကြောင်းမျိုးမျိုးနဲ့ထွက်ပြေးလာကြတဲ့သူတွေရွှေ့ပြောင်းနေထိုင်သူတွေကိုကျူးစရဲဆိုပေမဲ့လည်းတရုတ်တွေကကြတော့အဲ့ဒီလောက်တောင်နေခဲ့တဲ့လား
နေခဲ့တာမှအကြီးအကျယ်ပဲလေလုပ်ငန်းဝင်တွေမှနှိပ်စက်တာတွေတောင်ပါသေးတယ်ထားပါတော့အဲ့ဒီအသေးစိတ်တွေကတော့အများကြီးပဲအဲ့ဒီကန့်သတ်ထားတဲ့ဥပဒေကို1943ခုနှစ်မှာရှော့ချပြီးတနည်းမှာတရုတ်လူမျိုး105ယောက်စီလာရောက်နေထိုင်ခွင့်ပြုလိုက်တယ်တဲ့နောက်တော့1965ခုနှစ်မှာအဲ့ဒီခွဲရန်စနစ်ရောကန့်သတ်ချက်ဥတွေတွေကိုရောအမေရိကန်အစိုးရကလုံးဝပယ်ဖျက်လိုက်တယ်တဲ့။ဒါကြောင့်နှစ်ပေါင်း80လောက်တရုတ်လူမျိုးတွေပေါ်ကန့်သတ်လာတဲ့ဥပဒေကြီးလည်းအဆုံးသတ်သွားတာပေါ့ဗျာ
။အမေရိကန်ပြည်ထောင်စုမှာကလူတဦးတယောက်ကိုလူမျိုးချင်းအရာပဲဖြစ်ဖြစ်အသားအရောင်ကြောင့်ပဲဖြစ်ဖြစ်နောက်မတန်ဆွမ်းသူဖြစ်လို့ဆိုပြီးတော့ပဲဖြစ်ဖြစ်ခွဲခြားဆက်ဆံတာနှိပ်ချဆက်ဆံတာမလုပ်ရဆိုတဲ့ဥပဒေတွေတင်းတင်းကြပ်ကြပ်ပြဋ္ဌာန်းထားတော့အခုနောက်ပိုင်းတဲ့ဂျာသားတွေအတွက်အတော်လေးအဆင်ပြေနေပြီမဟုတ်လားရှင့်။
မခင်ပြထွေးပြောခဲ့တဲ့အချက်တွေကြောင့်ပြည်သင်းလောက်တော့ဖြစ်နေပါပြီဗျ။ဒါပေမဲ့လူတဘာဝအရာအင်အားတာတဲ့သူဩဇာရှိတဲ့သူတွေကလူမျိုးကြားတွေအပေါ်အားနည်းတဲ့သူတွေအပေါ်နှိမ်ချဆက်ဆံတာကတော့ရှိတော့မယ်လေ။နေ့တည်းတူကမသိမသားနှိမ်ချဆက်ဆံခံရတာတွေဟာရှိနေတော့မယ်တဲ့။ဥပမာအမေရိကန်နိုင်ငံသားခံယူထားတဲ့ဒါမှမဟုတ်ဒီမှာမွေးတဲ့အာရှနယ်ပွားတယောက်ကိုခမည်းဘယ်နိုင်ငံကလဲဆိုတဲ့မေးခွန်းမျိုးဟာရွေးချက်မရှိဘဲနှိမ်ချဆက်ဆံတဲ့ပုံစံမျိုးပေါက်သွားစေတယ်ဆိုပြီးတရုတ်နယ်ပွားအမေရိကန်နိုင်ငံသားကယ်လီဖိုးနီးယားတက္ကသိုလ်ကကတိက Front H Wu ကပြောတယ်ဗျဒီနေရာမှာနှစ်ဖက်တန်းပြည်တွေကခေါင်းဆောင်နေတဲ့လူတို့အကြားအမြင်ကွာခြားချက်တွေရှိနေတာကိုလည်းသူကအခုလိုထောက်ပြပြောဆိုမှုတယ်ဗ
ျ On each side there's a gap on the US side
နှစ်ဖက်လုံးမှာကွာဟမှုတွေရှိနေပါတယ်အမေရိကန်ဘက်မှာဆိုရင်လူတို့ကတရုတ်နိုင်ငံပေါ်မကောင်းမြင်မှုကိုပုံကြီးချက်ပြီးပုံမှုတွက်ချက်ပြောဆိုရှိတာဒါပေမဲ့တရုတ်ပြည်ဘက်မှာကြတော့လေအမေရိကန်ဘက်မှာအကောင်းမြင်တဲ့အချက်ကိုစီးပွားရေးသမားတွေကပို့ပြီးတော့ချက်ထွင်ပြောဆိုလေရှိကြပြန်ရောလူလူအမြင်နဲ့ခေါင်းဆောင်ပိုင်းတွေရဲ့ကွာဟမှုနှစ်ဖက်စလုံးမှာရှိနေပါတယ
်။အခုဆိုတရုတ်နဲ့အမေရိကန်အစိုးရချင်းကနိုင်ငံရေးအရာသိအစဉ်မပြေကြတော့တရုတ်လူမျိုးတွေလည်းအနေခတ်ပါပဲနော်
။တေကြတာပေါ့ဗျာ2012ခုနှစ်မှာကောက်ခဲ့တဲ့စစ်တမ်းတစ်ခုအရာဆိုရင်တရုတ်နယ်ပေါ်ကအမေရိကန်နိုင်ငံသားတွေဟာအမေရိကန်ပြည်ထောင်စုနဲ့ရှင်လိုက်ရင်တရုတ်အစိုးရကိုပဲထောက်ခံကြမှာပဲလို့ယူဆတဲ့သူ25ရာခိုင်နှုန်းရှိတယ်တဲ့။လူ၄ယောက်မှာတယောက်ကအဲ့ဒီအမြင်မျိုးရှိနေကြတော့မယ်လေ။နယူးယောက်ခြေဆိုင်တရုတ်အမေရိကန်အဖွဲ့Committee of 100ကကောက်ယူခဲ့တဲ့စစ်တမ်းအရာကတော့အမေရိကန်အစိုးရကိုထောက်ခံမဲ့သူအရေအတွက်က68ရာခိုင်နှုန်းရှိပါတယ်တဲ့
။တမင်ရွေချက်ရှိရှိနဲ့မဟုတ်တာမတိမတာပုံစံမျိုးနဲ့နှိမ့်ချဆက်ဆံတာမျိုးကျမတို့လည်းတခါတလေခံစားရတာပဲရှင့
်။နိုင်ငံစလုံးကအခုချိန်မှာ ထိတ်မှအင်အားကြီးနိုင်ငံနှစ်ခုဖြစ်နေတော့နိုင်ငံရေးအရာတင်းမာမှုတွေကတော့ဆက်ဖြစ်နေအောင်ပါပဲဗျဆိုတော့တခုခုဖြစ်ရင်ဒီမှာရောက်နေတဲ့တရုတ်လူမျိုးတွေအပါအဝင်အာရှနယ်ပါးတွေပဲမျက်မှောက်ချုပ်ခံရမှာပေါ့ဗျာဒုတိယကမ္ဘာစစ်တုန်းကတောင်ပလဲစိတ်ကန်းကိုဂျပန်ကဘုံကျဲလို့ဆိုပြီးဒီမှာရှိနေကြတဲ့ဂျပန်တွေကိုလိုက်ဖမ်းပြီးတော့အကျဉ်းချခဲ့တဲ့တာတကရှိခဲ့ဘူးတယ်လေအခုချိန်မှာတော့ကျွန်တော်တို့အထက်ကပြောခဲ့သလိုပဲအာရှနယ်ပါးတွေအပေါ်အမေရိကန်အများစုရဲ့အမြင်ကအကောင့်ဘက်မှာရှိနေပါတယ်ဗျနောက်ဆုံးကြောက်ရွံ့ထားတဲ့စစ်တမ်းတွေအရာကလည်းအကောင့်မြင်တဲ့အရေးအတွက်ကတဖြည်းဖြည်းများလာနေတယ်လို့យေတာထားတယ်လေကဲပြောလာတာလည်းများပြီဒီတစ်ပတ်တော့ဒီမှာပဲနားလိုက်ကြအောင်ဆိုရက
်ကောက်ပါပြီရှင
်သောရရှင်အပေါင်းဘုသူတအဖျားပြတိုးပွားနိုင်ကြပါစေခင်ဗျာ
ကိုဇော်ဝင်းလိုက်ပတ်စင်တင်ဆက်နေတဲ့သုတဆောင်လေးအမေရိကန်တခွင်ကန္နာကိုနားဆင်ခဲ့ရတာပါတောတာရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြတဲ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရဲ့ရှင်ခုတခါကြောက်မိသွေးနဲ့ပတ်သက်တဲ့ကောင်းကျိုးဆိုးပစ်တွေကိုဒေါခင်မျိုးသက်ကဒီတစ်ပတ်ရဲ့သိပ်ပန်တဲ့နည်းပညာကဏ္ဍမှာတင်ဆက်ထားပါရယ်
ကြောင်မီးသွေးကိုအစ်မြင့်တန့်စင်တဲ့နည်းပညာနဲ့ထုတ်လုပ်သုံးစွင်ဆွရင်ထုတ်လို့ရမှာအန္တရာယ်သိမရှိဘူးလို့ပြောနေကြတာမို့ဒီတစ်ပတ်တော့မြန်မာနိုင်ငံနဲ့အစ်မြင့်တန့်စင်တဲ့နည်းပညာသုံးကြောင်မီးသွေးရက်စစ်ဒါးဘေးဆောင်လေးနဲ့ပတ်သက်ပြီးပြောပြပေးပါစီကြောင်မီးသွေးရဲ့အရေးသွေးကိုကာဗွန်ဓာတ်ပါဝင်မှုနဲ့ပိုင်းခြားသတ်မှတ်ပါတယ်ကာဗွန်အပြင်ကြောင်မီးသွေးမှာတခြားဓာတုပစ္စည်းတွေလည်းပါဝင်တယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်
။ကြောင်မီးသွေးကဘာဝအဖြစ်တော့ပြည်ကြီးအောက်မှာတွေ့တာပါလေ။ကြောင်မီးသွေးကကာဗွန်အဲ့လိုပဲပြောကြပါတယ်။ဒါပေမဲ့ကြောင်မီးသွေးမှာတခြား chemicals လည်းပါတယ်။ဘာကြောင့်လဲဆိုရင်အရင်ခေတ်ကသစ်ပင်ကြီးတွေမြေကြီးအောက်ရောက်သွားတယ်။အဲ့မှာ anaerobic bacteria တွေစားတော့လိုက်တော့ကျန်တဲ့ဟာကကြောင်မီးသွေးဖြစ်သွားတာပေါ့လေသူ့မှာဆွေမရှိစာဖာတွေလည်းပါမယ် organic matter ဆီလည်းပါမယ် organic matter ဆိုတာ nitrogen တော့ပါလည်းပါတာပေါ့လေ
ဒီသဘာဝကရတဲ့ကြောင်မီးသွေးကိုလောင်စာဖြစ်နေတုံးတဲ့အခါမှာတွေ့နိုင်တဲ့ဆိုးကျိုးတွေကများလာပါတယ
်ကြောင်မီးသွေးကိုမီးရှို့လိုက်တဲ့အခါမှာ nitrogen တို့စာဖာတို့ကမီးလောင်ပြီးတော့အခိုးအငွေ့တွေနဲ့ထွက်သွားတယ်ဥပမာဖြစ် nitrogen outside ကိုစာဖာဆိုနဲ့စာဖာတဲ့ outside တို့လည်းဖြစ်လာတယ်အဲ့တော့သူတို့ဆွန့်ဖြစ်လိုက်ရင်လေထဲရောက်သွားတဲ့ခါကျတော့အနံ့ဆိုးတွေလည်းဖြစ်တယ်အန္တရာယ်လည်းရှိတယ်မိုးရွာလိုက်ရင်မိုးကအဲဒီကောင်နဲ့ထိရင် nitrogen လည်း nitric acid nitrous acid တွေဖြစ်တယ် sulfur လည်း sulfurous acid တို့ sulfuric acid တို့ဖြစ်တယ်အဲ့တော့ acid တွေဖြစ်လာတာပေါ့ခုနအဒီစကတော့ကာဗွန်ပေါ့လေဒီကာဗွန်ကအများကြီးထွက်လာတယ်ထွက်လာတော့အဲ့ကာဗွန်နဲ့ oxide တွေအများကြီးရှိတာပေါ့အဲ့ကာဗွန်နဲ့ oxide ကကဘာဝပတ်ဝန်းကျင်အများကြီးဒုက္ခပေးနိုင်တယ်ဆိုတာအခုအချိန်မှာသိကြပါပါလေကောင်မွန်နာဆိုင်လိုလဲထွက်တယ်လေနောက်တော့အမှုန်လေးအလေလွတ်နေသိပ်များတယ်သူ့ထဲမှာပြဒါတို့ခဲတို့ကက်ဒမီယမ်တို့ပြာလေပြာလွင့်တယ်လည်းအများကြီးနောက်တစ်ခုကယူရေနီယမ်ကလည်းပါလာသေးတယ်အဲ့ရောင်ခြည်တွေကလူတွေကိုသွေးကင်ဆာတွေဖြစ်စေတယ်တခြားကင်ဆာရောဂါလည်းဖြစ်စေတယ်အဲ့ယူရေနီယမ်ကကြောင်းမူသွေးမှာဘာမှသိပ်မများပါနဲ့သူ့ကိုမီးရှို့လိုက်တဲ့အခါမှာယူရေနီယမ်တွေက concentrate ဖြစ်သွားတော့ပါမအဖြစ်ကြည့်ရင်ကြောင်းမူသွေးကရတဲ့ပြာပေါ့အဲ့ဒီပြာကနေတော့ဓာတ်ရောင်ခြည်ကမများဘူးလို့ထင်ရပါမယ်အနုမြူဓာတ်ပေါင်းကထွက်တဲ့ဓာတ်ရောင်ခြည်ထက်ကိုအဆတရာများတယ်နုဒပောင်းမှုကလည်း waste ပါလေတက်ပြာတွေရပဲအဲ့ဒီပြာနဲ့ကြောင်မီးသွေးစိတ်ရုံကထွက်တဲ့ပြာနဲ့နှိုင်းရှင်ကြောင်မီးသွေးစိတ်ရုံကထွက်တဲ့ပြာတွေမှာဓာတ်ရောင်ကြီးထင့်မှုကအဆတရာပုံများတယ်လို့သူတို့တွေ့ရကြတယ
်ဒီလိုအန္တရာယ်ကြီးတဲ့ကြောင်မီးသွေးကိုကမ္ဘာလောင်စာဆွန့်ရင်လိုအပ်ချက်တွေကြောင့်မသုံးမဖြစ်သုံးနေကြတာပါဒါပေမဲ့နည်းပညာထုတ်တဲ့နိုင်ငံကြီးတွေမှာတော့ clean coal technology လို့ခေါ်တဲ့တန့်စင်အောင်လုပ်ပြီးသုံးတဲ့နည်းပညာနဲ့ဆွန့်တော့ခွင့်ပြုလေးရှိပါတယ
် clean coal technology ပေါ့လေအမှန်တန့်စင်တဲ့ technology တခုကိုတွေ့တယ်ကြောင်မီးသွေးကိုမီးရှို့လိုက်ပြီးဆိုရင်အဲ့ကထွက်လာတဲ့အပြာတွေဘာတွေကိုတတ်နိုင်သမျှ neutralize လုပ်ရဓာတ်ပြေစေတာပေါ့ဓာတ်ပြေစေဖို့က calcium back လို့ခေါ်တာ calcium oxide ခင်းထားတဲ့ဆီကိုဖြတ်ရပါတယ်အဲ့ calcium oxide ခင်းထားတော့ carbon dioxide နဲ့ဆို calcium carbonate တွေပဲဖြစ်သွားတော့အမှန်ကောင်းပါလေတချို့ပစ္စည်းလည်းဒီမှာဓာတ်ပြေမယ်အတိုင်းမဲ့အားလုံးကဒီမှာပြုတ်တော့မကြံခဲ့ဘူးဒီ technology ကနေထွက်လာတဲ့တန်းငွေဒီဟာကုနာပြောတယ်လို့ပေါ့99ရာခိုင်နှုန်းတန့်စင်တယ်လို့ပြောတယ်တော်တော်တော့တန့်စင်မယ်လို့ထင်ရတော့ပေါ့လေယူဆရတယ်ဒါပေမဲ့ဒီဆရာကအမှန်တမ်းမူကြီးတယ်အများကြီးပြီးမှရတယ်သဘောမျိုးဖြစ်နေတယ်ဟိုအဖြစ်ကျွန်တော်တို့ဘုံမှာဒီမှာဆိုရင် anthracite ဆိုတဲ့ကြောက်မှုသွေးမရှိဘူးကျွန်တော်ဆိုမှာ anthracite ဆိုတဲ့ပထမဒန်းစားကြောက်မှုသွေးမရှိတဲ့အတွက် clean coal technology ကိုဘုံမှာဒီမှာလုပ်ရင်ကြောက်မှုသွေးကိုနိုင်ငံခြားကဝယ်ရမယ်အဲ့တော့ကျွန်တော်တို့ဒီမှာမ မပြီလို့မျိုးမှာကြတော့တန်းွေထွက်တယ်လေအဲ့တန်းွေကိုနိုင်ငံခြားရောင်းပြီးတော့နိုင်ငံခြားတခါ clean code technology အတွက်ကိုအကြောင်းပြုသေးဝယ်ရမယ်ဆိုရင်ဒါကသိပြီးတော့တဘာဝမကြဘူးလားလို့
ကြောင်မီးသွေးနဲ့လျှက်စစ်တပ်အားထုတ်တယ်ဆိုလို့ရှင်ဒီလျှက်စစ်တပ်အားမီဂန်ဝော့စ်900ထုတ်ချင်တယ်ဆိုလို့ရှင်ကြောင်မီးသွေးရဲ့ NDA အနေထားနည်းနည်းပြောပြပေးပါဆရာ
အခု American ပြည်တော်စုမှာသူတို့လေးလာတဲ့ data တခုရှိတယ်အဲ့ဒါကတော့ anthracite ဆိုတဲ့ကြောင်မီးသွေးအကောင်းစားနေကနေတော့ထုတ်တယ်ကြောင်မီးသွေးတုံထားပြီးစက်ရုံပေါ့လေအဲ့ဒီစက်ရုံက500 megawatt ကိုထွက်အောင်လုပ်တယ်အဲ့တော့သူရဲ့စွန့်ပစ်ပစ္စည်း data တွေကိုကျွန်တော်ပြောပြရကောင်းတဲ့ outside ကတစ်နှစ်ကိုတန်ချိန် 3.7 million ton လောက်ထွက်တယ်။ sovereign outside ဆိုရင်တန်ချိန်ပေါင်း 1,000 ထွက်တယ်။ nitrogen တန်းွေဆိုရင် nitrogen outside ပေါ့လေ။တန်ချိန် 1,200 ထွက်တယ်။ carbon monoxide ကတန်ချိန် 920 ထွက်တယ်။အဲ့တော့ particulate ဆိုတာအမှုန်မှားတွေပေါ့။ကျွန်တော်အမှုန်မှားတယ်အမှန်တမ်းအရေးကြီးတယ်။အဲ့ဒါတစ်နှစ်ကိုတန်90ထွက်တယ်။ဒီ hydrocarbon ဆိုတဲ့ဟာတန် 200 လောက်ထွက်ပါတယ်။ဒါကမာကယူရီလည်းတူထွက်တယ်။ကပေါင်နဲ့225ပေါင်ထွက်တယ်ခဲကတော့114ပေါင်ထွက်တယ်လက်ကလည်းသူ poison ပဲလေကက်ဒမီယမ်က4ပေါင်ထွက်တယ်ဝီဂိုးခေါင်းနိုင်ပြားတော့တန်ချိန်ပေါင်း13,680ထွက်တယ်မီးပူမှာကြံတဲ့ပြားတော့15,400လောက်အဲ့လောက်တန်ထွက်ပါတယ်ယူရီနီယံကတော့ခုနပြောလိုလိုအနှဲငယ်ပဲထွက်တော့ဗောနော်သူကဓာတ်ရောင်ကြီးတင့်တဲ့ဟာဆိုတော့အနှဲငယ်ကလည်းတော်တော်ကြောက်စရာကောင်းတော့ဗောလေအမှုံမှားတွေလေလွင့်အမှုံများဆိုတန်90ဆိုတာကဒီနေတဲ့ပြန်သွားရင်အများကြီးဖြစ်နေတယ်ခုမဖြစ် ARV တိုင်းမှာသူတို့လုပ်မယ်ဆိုရင်ဒါတွေကထွက်မှာပဲမထွက်ဘဲနဲ့လို့နေလို့မရဘူးအဲ့ထွက်လာပြီဆိုရင်ပြဿနာက acid rain ပေါ့လေဖြစ်နိုင်စရာအကြောင်းရှိတယ် acid rain က ARV တိုင်းလို့စိုက်ပြိုးရယ်မွေးမြူရယ်အဲ့ဒီနှစ်ခုလုံးအတွက်ကိုပြဿနာအများကြီးရှိနိုင်တယ်ပင်လယ်ရေကလည်းအဲ့ဒီခါနေပေါ့ကျွန်တော်တို့ဝင်လာတဲ့နေရာဒီနားတစ်ဝိုက်မှာဆိုရင်ဒီ pH ပြောင်းလဲခြင်းနဲ့အများကြီးဖြစ်နိုင်တော့အဲ့ဒါကြောင့်ဒါကိုပြဿနာမရှိဘူးလို့ပြောလို့မရဘူးပေါ့ဒီစိတ်ယုံတို့ဆောက်မယ်ဆိုရင်2018 2019မှာ ਨੇ ပြီးမယ်လို့ပြောတယ်ဒါကမဥပဒေမှာရှင်းလင်းမွဲလုပ်တဲ့ဒီမှာငွေကောင်းမှာဆောက်မယ်စိတ်ယုံပေါ့လေ2018 2019မှာပြီးမယ်ဆိုရင်အဲ့ဒီအချိန်မှာကျွန်တော်တို့ကနိုင်ငံเจ้าကိုရောင်းလာတဲ့ဓာတ်ငွေက2019မှာကန်ထရိုက်ပြီးမှာကန်ထရိုက်အစ်စ်ကိုသူတို့မချုပ်ဘူးနဲ့ကျွန်တော်တို့ဒီဘက်မှာဓာတ် RB စိတ်ယုံကိုအဲ့ဒီလိုလုပ်လို့လေရပါတယ်ကျွန်တော်တို့ဒီကဘာလုံးမှာဒီကြောင့်မူသေးဆက်ယုံတွေကိုရှော့ချလိုက်တဲ့အချိန်မှာထိုင်းကဝင်ကြုတ်အပိစက်ကမေးတယ်မင်းတို့တွေဒီကြောင့်မူသေးဆက်ယုံကိုသွားပြီးတော့ဒီဘိတ်ဘက်တင်းတားဒီတိုင်းမှာသွားဆောက်မယ်ဆိုတဲ့ဟာတဲ့တို့စီမှာမကောင်းလို့ဒီမှာဖြတ်ပြီးတော့ဟိုကသွားဆောက်တဲ့ဟာမျိုးပါတဲ့ဘာဖြစ်လို့လုပ်ရတာလဲတဲ့တို့စီမှာတော့မကောင်းဘူးဆိုရင်တဲ့တို့စီကလူရောမထိခိုက်ဘူးလားလို့မိကုန်တစ်ခုမေးဘူးတဲ့အဲ့တော့ကျွန်တော်တို့စီကလူတွေထိခိုက်စရာအကြောင်းရှိတာပေါ့ဆိုတဲ့ဟာကိုကျွန်တော်တို့ဘောပေါက်ကြဖို့လိုတာပေါ့လေ
နောက်တဲ့ခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းဘက်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပြန်စီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါဦးတောက်ခင်မျိုးတဲ့ရဲ့သိပ္ပံနဲ့အနည်းပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင် FIO ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြန့်ရှိနေတဲ့အချိန်တွင်းမှာတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးပါမယ်ရှင
်။နှစ်ပေါင်းသုံးဆောင်ကျော်ပြည်ထောင်နိုင်ငံနဲ့ဗုဒ္ဓတိရှိလာတဲ့စကော့တလန်နယ်ကိုတိကျခွဲမှထွက်ပေဒီတိုင်းဆက်နေသွားမယ်လို့သမိုင်းဝင်လူလူဆန္ဒခံယူဘွဲကနေမဲပေးဆုံးဖြတ်လိုက်ကြပါတယ်။စကော့တလန်မဲဆန္ဒနယ်32ခုကမဲတွေကိုယူတွေ့ပြီးတဲ့နောက်ပြည်ထောင်နယ်အတူတူပြည်ဆက်နေခြင်းနဲ့မဲရေတွေ55.3%ခန့်နှုန်းနဲ့ခွဲထွက်ခြင်းတဲ့မဲရေတွေ42.8%ခန့်နှုန်းတည်တည်ရတာကြောင့်ငကူခံမှန်းထားတာထက်ကွာခြားချက်ပိုများပါတယ်။မဲဆန္ဒရှင်တွေရဲ့အဲ့ဒီသမိုင်းဝင်ဆုံးဖြတ်ချက်ကြောင့်အီဒင်ဘာရာမြို့တော်မှာဝမ်းမြောက်ဝမ်းသာအောင်ပွဲခံကြပါတယ်။အီရတ်က ISIS စစ်သွေးကြွတွေကိုပြင်သစ်တိုက်လေယာဉ်တွေကလေကြောင်းကနေအောင်အောင်မြင်တိုက်ခိုက်လိုက်တယ်လို့ပြင်သစ်အစိုးရကပြောပါတယ်။စစ်သွေးကြွတွေရဲ့တောက်ဝင်ပူဆောင်ရေးစခန်းတစ်ခုကိုပြင်သစ် Rafale Jet တိုက်လေယာဉ်တွေကလုံးဝဖျက်ဆီးလိုက်နိုင်တယ်လို့သမ္မတ François Hollande ရဲ့ဒီကနေ့ထုတ်ပြန်ကြေညာဖော်ပြထားပါတယ်။အဲ့ဒီ Islamic စစ်သွေးကြွအဖွဲ့ကိုတိုက်ခိုက်ဖို့အတွက် Syria ကသဘောထားမတည်မှာတဲ့သဘောတွေကိုလည်းတက်ဆင်လေ့ကျင့်ပေးမယ်သမ္မတ Obama ရဲ့အစီအစဉ်ကိုအထက်လူတော်နဲ့အောက်လူတော်နဲ့ဆက်လုံးကတည်ပြပေးလိုက်ပြီးဖြစ်ပါတယ်။ဂင်းနိုင်ငံရှိတော်မှာကျမရဲ့လူသား4ဦးနဲ့တရင်တော့3ဦးဒီတရင်မဲ့အစပိုင်းမှာအသက်ခံလိုက်ရပြီးတဲ့နောက်အဲ့ဒီဒေသမှာလုပ်နေတဲ့အီဘိုလာရောဂါပညာပေးစီစဉ်တွေကိုရပ်ဆိုင်းထားလိုက်ပါတယ်။အီဘိုလာကာကွယ်ရေးကုသရေးနဲ့ပတ်သက်ပြီးလူထုကိုသိပညာပေးဖို့ကျမရဲ့လူသားတွေကြိုးစားနေကြတာနဲ့အမျှဝူမီကျေးရွာဒေသခံတွေကအင်္ဂါနေ့မှာသူတို့ကိုတိုက်ခတ်လိုက်တာပါ။မြန်မာနိုင်ငံမြောက်ဖျားကချင်ပြည်နယ်ခါကပူရာစီတောင်ထိပ်ကိုရောက်ပြီးမှ18ကြာပျောက်ဆုံးနေတဲ့မြန်မာတောင်တဲ့သမား2ယောက်ကိုကူညီရှာဖွေရေးအတွက်အမေရိကန်တောင်တဲ့အဖွဲ့ဝင်2ယောက်ဒီကနေ့တောက်ကြနေမနေ့မှာပဲမြန်မာနိုင်ငံစီရောက်သွားကြပါတယ်။ ကျင်းမြေနိုင်ငံမှာဟူတီတပုံတွေနဲ့ဆွန်နီစစ်သွေးကြွတွေအကြားရဲတော်ကြတိုက်ပွဲတွေဖြစ်ပြီးဒေသခံရာပေါင်းများစွာထွက်ပြေးရပြီးတဲ့နောက်ဆာနာမျိုးတော်စီပြန်တန်းတဲ့နိုင်ငံတကာလေကြောင်းလိုင်းတွေအားလုံးရပ်ထားလိုက်ပါတယ်။မြို့တော်ရဲ့နေရာအများပြားကစစ်ဖက်နဲ့ရဲဘက်ကင်းတဲ့စခန်းတွေကိုဟူတီတပုံတွေကသိမ်းပိုက်လိုက်တာနဲ့အများညဘက်ဖြစ်တဲ့တိုက်ပွဲတွေမှာလူ40ကျော်သေဆုံးပါတယ်။ကြာသတင်းတွေကစပြီးဒီကနေ့ထိဆက်ပြေးနေတဲ့တိုက်ပွဲတွင်နိုင်ငံမှရုပ်တံထဏာကိုတပုံတွေကအမြောက်နဲ့ပစ်ခတ်တိုက်ခိုက်တယ်လို့ရင်းမြေနိုင်ငံမှတင်းထဏာကပြောပါတယ်ခင်ဗျာ။
တဲ့ရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါရဲ့ရှင်ဒီညနေစီစဉ်ထုတ်ပလုတ်ရေမှုကကွန်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Von Kelly ဖြစ်ပါတယ် VOA American အတန်းရဲ့ညနေခင်းမြန်မာပါတာအစီအစဉ်ကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိအစီအစဉ်ကိုတော့ပထမနာရီဝက် line 2မီတာ30.40.48တို့ကနေထုတ်လွှင့်ပေးတော့မှာဖြစ်ပြီးတော့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေကိုတော့ line to meter 30နဲ့40 50နဲ့ line လက်မီတာ190တို့ကနေဖိုင်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သူပဲကျေးဇူးတင်ရှိပါတယ်ကျွန်မကတော့အနားလောက်ပါ
This program has come to you from the Voice of America, Washington.